Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် VOA American အစံ2023ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နေ့ဆင်နိုင်းတီအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VOA Radio အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်မှုဖြစ်ကျွန်မခင်လေးကတာဝန်ယူတင်ဆက်ပေးသွားပါမယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ရုံကတည်ဆုံသူ180နီးပါးကိုစုပေါင်းမြုပ်နှံလိုက်ရပါတယ်မြန်မာရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံသွားမယ်လို့အမေရိကန်သမ္မတဘိုက်ဒန်ကပြောပါတယ်မြန်မာစစ်ကောင်စီတပ်သား40ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်မှာလက်နက်ချအဖမ်းခံခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုမှတ်ခင်လေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့စောင်းပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်အထိမှာတော့ကိုကန်ဒေတာမှရှိရဲ့ခမရ126တယင်းမှုအပါအဝင်တယင်းတစ်ခုလုံးပြည်သူရင်ခွင်ကိုခိုးလုံလာပါတယ
်လောက်ကဲတာကာဆာလောက်ခံတယင်းတင်းနဲ့ကိုကတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူရင်ခွင်ထဲပြန်ဝင်ရောက်လာပါတယ်ဗျသူတို့ရဲ့တယင်းမှုပေါ့နော်အာပူမှုကျော်ရဲ့အောင်ဦးဆောင်ပြီးအာဝင်လာတာဖြစ်ပါတယ်ဗျ
တယင်းမှုပါဝင်စစ်သည်128ဦးနဲ့တပ်မိသားစုဝင်134ဦးရှိကြောင်း MNDA ကိုကန့်တက်ရဲ့ပြန်ကြားရေးတာဝန်ခံလီကြာဝင်းကပြောပြသွားတာပါဒီသတင်းနဲ့အတူရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်၃ဖွဲ့တိုက်ပွဲပြင်းထန်နေသလိုရခိုင်မြောက်ပိုင်းနဲ့ချင်းတောင်ပိုင်းမှာလည်းစစ်ကောင်စီနဲ့ AA တို့တိုက်ပွဲပြင်းထန်နေသေးပါကြရားပြည်နယ်မှာလည်းလွိုက်ကော်တက်ကတူအပါအဝင်နေရာတော်တော်များများကိုကရင်နီတပ်ပေါင်းစုတွေကတိုက်ခိုက်သိမ်းပိုက်နိုင်မှုကြိုးစားနေပါတယ်ဆိုတဲ့နောက်ဆုံးရသတင်းတွေကိုသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါဒါပြင်အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စီစီစဉ်နေဖြစ်တဲ့ယူကရိန်းမြန်မာအရေးအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လောက်ခရီးသွားကြောင်းအစီအစဉ်ပါဝင်ညီကြီးဩဇာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့အတူပြပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ကအယ်ရှီဖာစစ်ရုံတွင်ပိတ်မိနေသူတွေကိုအကာအကွယ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုနေချိန်မှာပဲအဲ့ဒီစစ်ရုံထဲမှာတည်ဆုံသွားတဲ့အရေးပေါ်လူနာ180နီးပါးကိုအစုလိုက်အပြုံလိုက်မြုပ်နှံလိုက်ရတယ်လို့စစ်ရုံအကြီးအကဲကပြောပါတယ်ဒီစစ်ရုံဟာဟာမတ်စ်အဖွဲ့ရဲ့ဌာနချုပ်ပေါ်မှာရှိနေတဲ့ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးတပ်ဖွဲ့တွေကလက်ရှိမှာစစ်ရုံကိုဝိုင်းထားပြီးလေကြောင်းကပါတိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စစ်ရုံတွင်လူနာအများအပြားပိတ်မိနေပြီးလူနာတွေကိုကုသပေးဖို့စေဝါနဲ့တခြားအရေးပေါ်ပစ္စည်းတွေမလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်အစ္စရေးရဲ့ဆွဆွဲပြောဆိုချက်တွေကိုပါလက်စတိုင်းဟာမတ်စ်အဖွဲ့ကတော့ညှင်းဆိုထားပါတယ်တေဆုံးပြီးပုတ်ပွားနေတဲ့အလောင်းတွေကထွက်လာတဲ့အနံ့စိုးတွေကစေယုံတစ်ခုလုံးပြန့်နှံ့နေပေမဲ့အရင်ရက်တွေကတည်းကဆိုင်ရင်ညဘက်ဖြစ်ပွားတဲ့တိုက်ပွဲတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကတော့အရှင်လျော့သွားတယ်လို့ပြောပါတယ်။မနေ့နိုဝင်ဘာလ13ရက်နေ့တုန်းကဒီအယ်ရှီဖာစေယုံကိုကာကွယ်ရမှာဖြစ်ကြောင်းနဲ့ဒီအထူးအခိုက်အနေနိုင်သမျှနည်းအောင်ဆောင်ရွက်ရလိမ့်မယ်ဆိုတာကိုကျွန်တော်တို့မျှော်လင့်ချက်ဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်မှာပြောကြားခဲ့ပါတယ်ခင်ဗျာ။
ဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေပြန်လွှတ်ပေးဖို့နဲ့အစ္စရေးပေါ်ထောက်ခံမှုပြသဖို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာဒီကနေ့လူပေါင်းထောင်နဲ့ချီဆန္ဒပြဖို့အစီအစဉ်နေကြပါတယ်။ထင်ရှားတဲ့အမေရိကန်ဂျူးအဖွဲ့အစည်းတွေကစီစဉ်တဲ့ဆန္ဒပြပွဲကိုတော့ဝါရှင်တန် DC အမျိုးသားရင်ပြင်ပါကျင်းပမှာပါ။လွှတ်တော်အဆောက်အုံနဲ့ကျမတို့သတင်းတင်ညာနေတဲ့ VOA ဌာနချုပ်ရုံအနီးဆန္ဒပြပွဲတွေအတွက်လုံခြုံရေးတွေလည်းတိုးမြှင့်ထားပါတယ်။ပါလက်စတိုင်းထောက်ခံသူထောင်နဲ့ချီရဲ့မကြသေးခင်ကဝါရှင်တန်ကဆန္ဒပြပွဲတွေမှာတော့ဂါဇာဒေသမှာအပြစ်ခက်ရဲစဲဖို့တောင်းဆိုခဲ့ကြတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကတော့လူသားချင်းစာနာတဲ့အနေနဲ့ယာယီအပြစ်ရက်ဖို့တိုက်တွန်းထားပေမဲ့ဟာမတ်စ်တွေရဲ့အော်တိုဘာလ9ရက်တိုက်ခိုက်မှုခံခဲ့ရတဲ့အစ္စရေးကိုအပြစ်ဝထောက်ခံကြောင်းပြောဆိုထားပါတယ်။ဝါရှင်တန် DC မှာဒီကနေ့ကျင်းပမယ့်ဆန္ဒပြပွဲမှာလူပေါင်းသိန်းနဲ့ချီပါဝင်မယ်လို့ခန့်မှန်းထားကြောင်းလုံခြုံရေးအတွက်မြို့တော်ရဲတပ်ဖွဲ့ကအမျိုးသားအရန်တပ်ဖွဲ့အကူအညီတောင်းခံထားတယ်လို့လည်းမြို့တော်ဝင်မြူရီယိုအောက်ဘောက်ဇော်ဂမနီကပဲသတင်းတောက်တွေကိုပြောသွားပါတယ်ရှင်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ဟာဒီကနေ့စတင်မဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံတက်ဖို့အတွက်ဆန်ဖရန်စစ္စကိုမြို့ကိုရောက်နေကြပါတယ်။ဝန်ကြီးအဆင့်ပုံမှန် CEO ဘွဲ့တွေကိုဝန်ကြီးဘလင်ကင်တက်ရောက်တာတွေအပြင်ဒီထိပ်သီးညီလာခံပြင်ပမှာမနေ့ပြန်သမ္မတဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တွေ့ဆုံကြမဲ့ကိစ္စအပေါ်အများကအာရုံစိုက်နေကြပါတယ်။ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးကြမဲ့ကိစ္စနဲ့ပတ်သက်လို့အင်ဗျူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအခုလိုပြောပြပါတယ်။
I will say that the president, broadly speaking, is going to set out a vision for peace and stability and the maintenance of peace and stability across
Taiwan yi le cha ma nin jan yi ne tin yin mu shi ye kisa ko tamara shi jin phin ne twei de a kha tamara bai dan ga the tin swin ni twa bo shi de so ra ko jano pyo pya nai ma de da bi me twei song swin ni mu twin swin ni ja me a the se kisa ri atwet do tamara ko dai ga be pyo ba lai me lo Jake Sullivan ga pyo twa da ba ti yo kaung saung ne twei song mu ha a ye pa de twei song mu phit bi anagat ma lou saung ya me kisa yat de twei di twei song mu ga ni a che khan saung ye lo ya nai ne lo le Jake Sullivan ga pyo ba de di twei song mu ha ka ba si wa in a chi saung na nai ngan ga kaung saung na u a cha ta ni twei ma prama saung chein twei song na phit bi me di twei song mu ga ni ထူးခြားတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်အတဲတွေကိုဖြေရှင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်အားပေးသွားမယ်ကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်မြန်မာရေးဖြေရှင်းဖို့အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်နဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံမယ်အကြောင်းအာဆီယံအလှည့်ကြားဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘိုင်ဒန်အင်ဖြူရောမှာမနေ့တုန်းကတွေ့ဆုံခဲ့ပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါထိတ်လန့်စရာအကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့လူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိပေးအပ်ခွင့်ရှိဖို့နဲ့မတရားဖမ်းဆီးထားသူတွေကိုပြန်လွတ်ဖို့အပါအဝင်အားလုံးပါဝင်နိုင်မဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လဲမြန်မာစစ်အာဏာပိုင်တွေကိုအမေရိကန်နဲ့အင်ဒိုနီးရှားခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ချမှတ်ခဲ့ပြီးမဲ့လက်တွေအကောင့်ထဲမဖို့နိုင်မဲ့ဖြစ်နေတာပါဘုံသဘောတူညီချက်တွေကိုအကောင့်ထဲဖို့ရမှာမြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံအသင်းကအဆင့်မြင့်အစည်းအဝေးတွေကိုလည်းစစ်ကောင်စီကိုယ်စားလှယ်တွေပါဝင်တက်ရောက်ခွင့်ကိုကန့်သက်ထားပါတယ်ရှင်
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American အတန်းကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညပေးနေတာပါခင်ဗျာအိန္ဒိယမြန်မာနယ်စပ်အနီးရီကော်ဒါမှာရှိတဲ့မြန်မာစစ်ကောင်စီတပ်စခန်းကိုချင်းပူပေါင်းရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့မြန်မာစစ်သားတွေတဲက listen ဦးဟာလာရောက်အဖမ်းခံတာဒါမှမဟုတ်ဖမ်းဆီးရမိတာတွေရှိခဲ့တယ်လို့ပြည်နယ်အစိုးရရဲချုပ်လာလ်ပြတ်ထန်းကခရမ်းတဲကဒီကနေ့ပြောပါတယ်
Syrizal Myanmar army started taking shelter towards Mizoram and 39 of them surrendered to Mizoram police
Mizoram ပြည်နယ်ထဲကိုထွက်ပြေးခိုလုံလာကြတဲ့မြန်မာစစ်သား39ယောက်ဟာပြည်နယ်ရဲတပ်ဖွဲ့ထံမှလာရောက်အဖမ်းခံခဲ့ပါတယ်ပြည်နယ်အစိုးရဘ ഹു အစိုးရပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်အရအဲ့ဒီမြန်မာစစ်သားတွေကိုအာတန်ရိုင်ဖယ်လက်ထဲမနေ့နောက်ပိုင်းကပဲလွှတ်ပြောင်းပေးလိုက်ပါပြီလို့သူကပြောသွားတာပါဒီကနေ့မနေ့မှာမြန်မာစစ်သား၂ယောက်ကိုမီဇိုရန်ရဲတပ်ဖွဲ့ကထပ်မံဖမ်းဆီးမိခဲ့တဲ့အပြင်ဒဏ်ရာရနေတဲ့စစ်သား၂ဦးပါတွေ့ရှိတာကြောင့်သူ့ကိုကြံဖိုင်းမြို့ဆေးရုံမှာကုသပေးနေတဲ့နေရာကြောင့်ဒီကနေ့နိုဝင်ဘာလ14ရက်နေ့အထိမီဇိုရန်ပြည်နယ်ထဲမှာဖမ်းဆီးမိတဲ့မြန်မာစစ်သား42ဦးရှိသွားပြီလို့လည်းလဲလ်ဘျာထန်ကခရမ်တဲကအတည်ပြုပြောဆိုပါတယ်နိုဝင်ဘာလ12ရက်နေ့ကစတင်ပြီးအိန္ဒိယမြန်မာနယ်စပ်အနီးချင်းပြည်နယ်အတွင်းကရီကော်ဒါမှာရှိတဲ့စခန်းကို PDF နဲ့ချင်းပူပေါင်းတပ်ဖွဲ့တွေကတရော6နားမှာရှိတဲ့စစ်ကောင်စီစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယနိုင်ငံဘက်အချမ်းကိုထွက်ပြေးတင်းရှောင်လာသူ9000လောက်ရှိသွားပြီလို့လဲမီဇိုရန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ထွက်ပြေးလာသူတွေဟာကြံဖိုင်းမြို့အတွင်းကဇိုခေါ်သားနဲ့ဖာဖက်ဇောဂျွာတွေမှာခိုလုံနေကြတယ်လို့သိရပါတယ်ခင်ဗျာ
မြေမြုံမိုင်းအုံပြုမှုတွေကိုတားဆီးထားပြီးမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာမိုင်းအုံပြုမှုတွေရှိနေစေဖြစ်ပြီးနောက်ထပ်အုံပြုတဲ့နေရာတွေလည်းတိုးလာနေတယ်လို့အစိုးရကစာတစ်ကဖော်ပြလိုက်ပါတယ်။လက်နက်ကိုင်ပြည်ပခါတွေပေါ်ပေါက်နေတဲ့မြန်မာ၊ရုရှား၊ယူကရိန်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ထဲလူသက်မိုင်းတွေအုံပြုခဲ့ကြသလိုအနည်းဆုံးနောက်ထပ် ၅ နိုင်ငံမှာလက်နက်ကိုင်အဖွဲ့တွေကအုံပြုခဲ့တာတွေလည်းရှိတယ်လို့ဒီကနေ့ထုတ်ပြန်တဲ့မြေမြုံမိုင်းအုံပြုမှုစောင့်ကြည့်ရေးအဖွဲ့ Landmine Monitor ရဲ့2023ခုနှစ်အစိုးရကစာမှာဖော်ပြခဲ့တာပါ။ အစဉ်ခံစားပြုစုတဲ့ကာလအတွင်းမှတ်တမ်းတွေအရဆိုရင်မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကလူသက်မိုင်းတွေကြဲကြဲပြန့်ပြန့်တုံးဆွဲခဲ့တာကိုတွေ့ခဲ့ရပြီး1999ခုနှစ်မှာပထမဆုံးအကြိမ်ဖြစ်အစဉ်ခံစားထုတ်ပြန်ချိန်ကစမြန်မာနိုင်ငံမှာနောက်ထပ်မိုင်းအသုံးပြုမှုတွေကိုတွေ့လာရတယ်လို့လည်းပြောပါတယ်။အထူးသဖြင့်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမိုင်းအသုံးပြုမှုတွေပိုတွေ့ခဲ့ရပြီးမိုဘိုင်းတယ်လီဖုန်းဆက်သွယ်ရေးတာဝါတိုင်းတွေတပ်ထုတူဖော်ရေးစွန့်အင်ပိုင်လိုင်းစတဲ့အခြေခံအဆောက်အအုံတွေကိုမိုင်းခွဲတာတွေရှိခဲ့တယ်လို့လည်းဖော်ပြထားပါဗျ။ဩဂုတ်လအတွင်းတင်းဆဲရခဲ့တဲ့မြန်မာစစ်တပ်ကထုတ်လုပ်တဲ့မိုင်းတွေလက်နက်ကင်အဖွဲ့တွေမှာရှိတဲ့မိုင်းတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာလူသက်မိုင်းတွေကြဲကြဲပြန့်ပြန့်အသုံးပြုနေတာကိုတွေ့နိုင်တယ်လို့လည်းလန်မိုင်းမော်နီတာအစီအစဉ်ခန်းစာမှာဖော်ပြထားပါဗျ။တိုင်းရင်းသားဒေသတွေအများစုအပါအဝင်မြန်မာနိုင်ငံနေရာတော်တော်များများကမိုင်းအသုံးပြုမှုတွေကိုစစ်တပ်နဲ့လက်နက်ကင်အဖွဲ့တွေကဒေသခံတွေလက်ချက်အဖြစ်သာတွေ့ရှိခဲ့ရပြီးပြီးခဲ့တဲ့နှစ်အတွင်းသေကြေထိခိုက်မှု900ကျော်ထပ်မင်းရှိခဲ့ကြောင်းလည်းဖော်ပြထားပါဗျ။ရှင်
မြန်မာနိုင်ငံကကုမ္ပဏီတစ်ခုမှဖမ်းဆီးချုံနောင်ခံထားရတဲ့တောင်ကိုရီးယားနိုင်ငံသား19ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ရှမ်းပြည်နယ်တာချီလေးမြို့ကတရားမဝင်ကုမ္ပဏီတစ်ခုမှချုံနောင်ခံထားရကနေမြန်မာစစ်တပ်နဲ့ရဲအာဏာပိုင်တွေရဲ့အကူအညီနဲ့ကယ်ထုတ်နိုင်ခဲ့တာလို့လည်းတောင်ကိုရီးယားနိုင်ငံရေးဌာနကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအတွင်းဒီကုမ္ပဏီတွေကိုမြန်မာရဲတွေကဝင်ရောက်စီးနှင်းပြီးတဲ့နောက်ကယ်တင်ခဲ့တဲ့ဒီကိုရီးယားတွေကိုပြီးခဲ့တဲ့တနင်္လာနေ့ကရန်ကုန်ကိုဘေးကင်းကင်းနဲ့လွှဲပြောင်းနိုင်ခဲ့တယ်လို့ကိုရီးယားနိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြပါတယ်။သူတို့ကိုချုံနောင်ထားတဲ့ကုမ္ပဏီဟာဘလို့ကုမ္ပဏီမျိုးလဲဒီကိုရီးယားနိုင်ငံသားတွေဟာဘသူတွေလဲဆိုတာတော့နိုင်ငံရဲ့ဌာနကထုတ်ပြန်ဖို့ညှင်းဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြောခွင့်ရကလည်းဘာမှမှတ်ချက်မပေးသေးပါဘူး။ဒီလူတွေကိုအမျက်များများရမယ်လို့ကုမ္ပဏီကမလုံနေနဲ့ဆွဆောင်ခဲ့တာလို့ကိုရီးယားရုပ်သံ KBS ကသတင်းထုတ်ပြန်ပါတယ်။ဒီနှစ်ပိုင်းအတွင်းမြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေကနေဆက်တွေမှာအွန်လိုင်းရင်းနှီးမြှုပ်နှံမှုလိင်လေတာတွေတရားမဝင်ကာစီနိုလောင်းကစားတွေနဲ့အယောင်ဆောင်ချစ်ချင်းမြတ်တာဇလန်းဖန်တီးတာတွေအများပြားဖြစ်လာတာပါအဲ့ဒီအတွက်လူထောင်ပေါင်းများစွာဟာရာဇဝတ်ကိုင်းတွေရဲ့လူကုန်ကူးခံရပြီးအွန်လိုင်းအလိန်အညာစင်တာတွေမှာအတင်းအဓမ္မအလုတ်စီခိုင်းခံနေကြရတယ်လို့ဩဂုတ်လအတွင်းထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်အစွန်ဆုံးအာချေပြည်နယ် PDD တာကျွန်းတကျွန်းပေါ်မှာရှိတဲ့ရိုဟင်ဂျာအယောက်200လောက်လှေနဲ့ရောက်လာတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတို့ကပြောပါရယ်အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာမွတ်စလင်196ယောက်ဟာအင်္ဂါနေ့မနက်ပိုင်းကလူသူကင်းဝေးတဲ့နေရာကိုဆိုက်ရောက်လာတာလို့ရေတမှုအန်ဒီဆူဆန်တိုကသတင်းထုတ်ပြန်ထားပါရယ်ရောက်လာသူတွေကလူတချို့ကချက်ချင်းပဲကုန်းနှင်းမိုင်းကိုဝင်ပြေးသွားတယ်လို့ဒေသခံ၅ဖန်းလုပ်ငန်းအတိုင်းဝိုင်းပြောခွင့်ရမာဖီယံကပြောပါတယ်ပြေးသွားတဲ့သူဟာ9ယောက်လောက်ရှိပြီးသူတို့ဟာဂျားပွဲစားတွေလူယူဆရပါတယ်ရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေကအစားအသောက်နဲ့ရေတွေပေးပြီးစောင့်ရှောက်ထားကြပါတယ်ရှင်နောက်ဆုံးရသတင်းပေးပို့ချက်တွေကိုကိုစောဝင်းလိုင်နဲ့တူကျွန်မမခင်လေးကပြပြပေးသွားတာပါအခုတော့ဆက်လက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်အစည်းအဝေးကိုတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ကိုကန့်ဒေတာမှာတက်ရင်တစ်ခုလုံးပြည်သူရင်ခွင်ကိုခိုလုံလာတယ်ဆိုတဲ့သတင်းကိုပြပြပေးပါမယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ဒေတာကိုကဲရေးစစ်ဦးစီးဌာနချုပ်လောက်ကိုင်လက်အောက်ခံခမရတင့်နှစ်ကိုတက်ရင်ကတက်ရင်မှုအပါအဝင်တက်ရင်တရင်လုံးတက်မိသားစုတွေစုစုပေါင်း260ကျော်ကပြည်သူရင်ခွင်ကိုဝင်ရောက်လာကြောင်းညီနောင်မဟာမိတ်တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းအကြေဆုံးကိုကိုခင်မောင်စိုးမင်းကတင်ကြားပေးပါမယ်ရှင်
။အဲ့ဒီလိုဝင်ရောက်လာတဲ့အထက်မှာတိုင်ရင်မှုအပါဝင်စစ်သည်128ဦးနဲ့တပ်မိသားစု134ဦးရှိကြောင်း MNDAA ကိုကန့်တပ်ရဲ့ပြန်ကြားရေးတာဝန်ခံလီကြားဝင်းကပြောပါတယ်
။လောက်ကဲတာကဆာလောက်ခံတိုင်ရင်တင်းနဲ့ကိုကတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုဝင်တွေအားလုံးပြည်သူရင်ခွင်နဲ့ပြန်ဝင်ရောက်လာပါတယ်ဗျ။သူတို့ရဲ့တည်ရင်မှုပေါ့နော်။ပုံမှုကျော်ရဲ့အောင်ဦးဆောင်ပြီးဝင်လာတာဖြစ်ပါတယ်ဗျ။တည်ရင်မှုအပါအဝင်ပေါ့နော်စုစုပေါင်းတက်တာက129ဦးရဲ့အမိသားစုဝင်134ဦးပါပါတယ်ဗျ
။ခမရတင့်နစ်ကိုဟာရီရှန်ဒေတာမန်းလော်ရွာအုပ်စုရန်ခွတ်ရွာမှာအခြေစိုက်ပြီးဒီလ7ရက်နေ့ကဝင်ရောက်လာတာဖြစ်ကြောင်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလိုဝင်ရောက်လာတဲ့သူတွေကိုကောင်းမွန်စွာစောင့်ရှောက်ကူညီခဲ့တယ်လို့လည်း MNDAA ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ပြီးတော့ဝင်လာတဲ့လူမှန်တများကိုကျွန်တော်ကကောင်းမွန်စွာကျွေးမွေးစောင့်ရှောက်တယ်။ပြီးတော့ဒီအတန်ရာရတဲ့လူတွေကိုတော့ကျွန်တော်တို့ဥစားအခမဲ့ဈေးကူတာပေးပါတယ်ပေါ့။ပြီးတော့ဒီစစ်သားတယောက်ဆိုရင်10သိန်းမိသားစုဝင်တယောက်ဆိုရင်တသိန်းနဲ့ကျွန်တော်တို့ငွေကြီးပေးအပ်ခဲ့ပါတယ်ဗျ အနောက်ဆုံးသူတို့စံတာအလျောက်သူတို့တွားရှင်တဲ့နေရာကိုတော့ကျွန်တော်တို့လည်းအန်ဒီအကင်းဆိုတဲ့အခုကြီးဆောင်ရွက်ပေးခဲ့ပါတယ်ဗ
ျလက်နက်ခရမ်းဘလောက်သိမ်းစီးနိုင်ခဲ့ကြောင်းဆိုတာကိုတော့သတင်းထုတ်ပြန်ခြင်းမရှိပါဘူးပြီးခဲ့တဲ့အော်တိုဘာလ30ရက်နေ့ကလည်းဒုတန်ရင်မှုတစ်ယောက်ဒုတက်ခွဲမှုနှစ်ယောက်အပါအဝင်လူဝင်အား41ယောက်ရှိတဲ့ခလာရ143တယင်းတယင်းလုံးလက်နက်ချခဲ့ကြောင်းညီနောင်မာမိတ်၃ဘွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ညီနောင်မာမိတ်အဖွဲ့ကအော်တိုဘာလ31ရက်နေ့မှာတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပူးပေါင်းကြဖို့တိုက်တွန်းချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုဝင်ရောက်လာသူ200ကျော်ရှိကြောင်းလည်းဒီကနေ့သတင်းထုတ်ပြန်ပါတယ်မြန်မာစစ်တပ်ကတပ်ဖွဲ့ဝင်တွေတိုက်ပွဲအတွင်ထွက်ပြေးကြတဲ့သတင်းတွေနဲ့လက်နက်ချတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောတုံ့ပြန်တာမရှိသေးပါဘူးခင်ဗျာ
။လောက်ကိုင်းမှာခမာယာတနစ်ကိုတယင်းကတယင်းမှုအပါအဝင်တယင်းတစ်ခုလုံးနဲ့တပ်မိသားစုဝင်တွေစုစုပေါင်းလူ260ကျော်ပြည်သူရင်ဝင်ကိုခိုလုံလာတဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြခဲ့တာပါ။အခုတော့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ကတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းအလှည့်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အခြေဆိုင်စစ်ကောင်စီတပ်စခန်းကိုဒီနေ့နေ့လယ်ခင်းပိုင်းက TNLA ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဂုတ်တင်းဘက်မှာတော့စစ်ကောင်စီက TNLA ပူးပေါင်းတပ်ဖွဲ့တွေကိုလေကြောင်းကတိုက်ခိုက်ခဲ့တာတွေရှိပါတယ်။ကိုကန်ဒေတာအတွင်းမှာတော့ MNDA စစ်တပ်ကစစ်စခန်းတစ်ခုကိုထပ်မံသိမ်းယူနိုင်ခဲ့တယ်လို့တင်းလာနေကတော့လောက်ကင်ပါဝင်ပါစင်ကျော်ကြေးရွာကိုသိမ်းယူလိုက်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဒီကနေ့တိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ကိုကန် MNDA တောင် DNLA ရခိုင် AA ပါဝင်တဲ့ဤနောက်မဟာမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးဟာ19ရက်မြောက်ရှိလာခဲ့ပြီးဒီကနေ့မှာတော့ရှမ်းမြောက်ဒေတာမှာ DNLA ကကြောင်မဲမျိုးနဲ့တောင်ချိုမြို့နယ်ရီ MNDA ကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာဆက်လက်ထိုးစစ်ဆင်နေပြီးတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတာပါဒီနေ့နေ့လယ်ပိုင်းမှာ TNLA ကကြောင်မဲမြို့စစ်ကောင်စီတပ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ TNLA ပြောရေးဆိုခွင့်ရှိသူမျိုးသမီးက VOA ကိုအခုလိုပြောပါတယ
်ဒီနေ့ကဒီကြောင်မဲမှာရှိတဲ့ဒီမာယာနှစ်တကုန်းကိုကျွန်တော်တို့ဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တယ်ကြောင်မဲတိုက်ပွဲကဒီနေ့လယ်12:45ကနေပေါ့နော်ဒီအတိုက်ပွဲကိုလက်နက်ကြီးပစ်တာလက်နက်ကြီးတော့မအလိုမျိုးပုံဝင်ကြမှာစင်းနေတာပေါ့လေ။အပြင်စကားစားတဲ့ကကုဆုံးမာဒီရဟရင်တွေတော့ပြတော့မှာမတို့တိုက်ခိုက်တာရှိတယ်။အာဒီနေ့လယ်နေ့10:00တိုင်းပြီးတော့12:00တိုင်းပေါ့လေ။ဟုတ်ကဲ့
။ကြောင်မဲတိုက်ပွဲကတော့ပြန်ကြားရေးဌာနကိုသတင်းပို့တဲ့နေ့ကင်း2:00အထိဖြစ်ပွားနေစေဖြစ်ကြောင်းဆိုပါတယ်။ကြောင်မဲနဲ့ကုတ်တွင်းကအသေးစိတ်အခြေအနေကိုတော့ညပိုင်းမှာသိနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကြောင်မဲဒေသခံတို့ကတော့စစ်ကောင်စီတပ်စခန်းဘက်ကလက်နက်ကြီးပစ်ခတ်တံတွေကြားရကြောင်းဒီလိုပစ်ခတ်တာကလည်းအဝေးကိုပစ်ခတ်နေတဲ့အတန်ဖြစ်ပြီးရင်ဆိုင်ပစ်ခတ်နေတဲ့အတန်မျိုးမကြားရကြောင်းပြောပါရယ်။နောက်ဒေသခံတို့ကတော့ကြောင်မဲခြေဆိုင်စကခတစ်ကိုဝင်ရောက်တိုက်ခိုက်ခဲ့တာရှိကြောင်းဒါဟာလည်းကြောင်မဲစကခကနေလက်နက်ကြီးပစ်ကူပေးနေတာကြောင်းနှောက်ရက်တိုက်ခိုက်တာဖြစ်ပြီးမြို့သိမ်းတိုက်ပွဲစဉ်တဲ့သဘောမျိုးတော့မတွေ့ရကြောင်းပြောပါရယ်။
အခုကတော့ဝင်တိုက်ရဲဆိုတာပစ်ကူပေးပါအဲ့တော့နောက်ဆက်တဲ့သဘောပါပဲ။ကိုလိုကြီးတော့နာခံလို့ဟောလောက်ကလုံးလုံးဥပစာကြီးပေါ်လင်းလို့ပြီးကြတယ်လို့သူကလည်းသူကတော့မဟုတ်ဘူး
။ဒီနေ့မှာတော့နမ်ခန်းနဲ့တိန်ဒီဘက်ကတိုက်ပွဲဖြစ်ပွားတဲ့သတင်းတက်လာတာမရှိကြောင်းလဲပြန်ကြားရေးတာဝန်ခံကပြောပါရယ်။ကိုကန့်ဒေတာဘက်မှာတော့ MNDA တပ်ဖွဲ့ကဒီနေ့တက်စကန်တစ်ခုကိုသိမ်းယူလိုက်တယ်လို့မနေ့ကလည်းလောက်ကင်နဲ့ချင်းရွှေဟော်ကြားမှာရှိတဲ့ပါစင်ကျော်စခန်းကိုတင်ယူခဲ့ကြောင်း MNDA ပြောရေးဆိုခွင့်ရှိသူလီကြဝင်းကပြောပါရယ
်ဒီနေ့အနေနဲ့တော့ကျွန်တော်တို့ဒီကူကန်ခရိုင်ရှီစန်းဒေသဒီအဝါရှပန်ရွာမှာရှိတဲ့တပ်စခန်းတခုကိုကျွန်တော်တို့ထပ်မံတင်ပိုင်နိုင်ခဲ့တယ်ပေါ့ဒါဒီနေ့ရဲ့သတင်းဟုတ်ကဲ့ဒီပါစင်ကျော်ပေါ့နော်ကျွန်တော်တို့ခေါ်တဲ့စရင်စကိုတော့ကျွန်တော်တင်ပိုင်ထားနိုင်တယ်ဗ
ျပါစင်ကျော်ရွာဟာလောက်ကင်မြို့နဲ့ငားမိုင်ခန့်သာကွာဝေးပြီးလောက်ကင်မျိုးလုံးကြုံရေးအတွက်အရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်လောက်ကင်ဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့အခုလိုတုံ့ပြန်ပါတယ
်လောက်ကင်ရဲ့အခြေအနေကကျွန်တော်မပြောသေးပါဘူးနော်အခြေအနေကိုပဲစောင့်ကြည့်လိုက်ပ
ါညီနောင်မမိတ်တပ်ဖွဲ့အနေနဲ့ရှမ်းမြောက်ဒေသမှာစစ်စခန်း140ကျော်နဲ့ချင်းရွှေဟော်ကွန်းလုံးနမ်ခမ်းမုံကိုဖောင်းဆိုင်နဲ့ပါစင်ကျော်တို့ကိုတင်ထားကြောင်းဖောင်းဆိုင်နဲ့ပါစင်ကျော်ဟာမျိုးအစ်စ်မရှိပေမဲ့ CA အရာအချက်အချာကြတဲ့နေရာတွေဖြစ်ကြောင်းပြောပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက MNDA တပ်ဖွဲ့တွေဟာနေကြားမှတ်တိုင်125အနီးရှိစစ်ရှောင်စခန်းကိုဝင်ရောက်ပစ်ခတ်တာတွေရှိခဲ့ကြောင်းဒီလ12ရက်နေ့ကပြောဆိုထားတဲ့ပုံမှာတော့လီကြာဝင်းကအခုလိုတုံ့ပြန်ထားပါတယ်
ဒါကလုံးဝမဖြစ်နိုင်ဘူးဗျာနော် ဘာလို့ဆိုတော့ကျွန်တော်တပ်ဖွဲ့ဒီကဒီလောက်ကိုင်ဖက်မှာလည်းမရှိသေးဘူးအဲအဲ့ပြီးတော့အဲ့ဒီတင်းတဲ့ငါးမိုင်တိုင်ကိုရောက်အောင်ပြင်နိုင်တဲ့လက်နက်ကြီးလည်းကျွန်တော်တို့မှာမရှိဘူးပြတော့
ကိုကန် MNDA တအောင် DNL ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ဟာအောက်တိုဘာ28ရက်နေ့မှာတစ်တုံညာနှစ်ကုန်စစ်စီရေးကိုစတင်ခဲ့ပြီးစစ်စီရေးကာလ၁၈ရက်ကြာပြီးခဲ့တဲ့တနင်္လာနေ့မှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေပြန်လည်စတင်ခဲ့ပါတယ်။လောဆယ်မှာတော့စစ်ကောင်စီတပ်တွေဟာကချင်၊ကရင်၊ကယား၊ချင်း၊ရှမ်းမြောက်ဒေသ၊စကိုင်း၊မကွေး၊မန္တလေး၊ပဲခူး၊တနင်္လာကြီးစတဲ့ပြည်နယ်တွေနဲ့တိုင်းတွေမှာတိုင်းသားလက်နက်ကိုင်တွေပူးပေါင်းတိုက်ခိုက်နေတဲ့ PDF တပ်ဖွဲ့တွေနဲ့နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ။
ကြောင်မင်းမျိုးအခြေဆိုင်စစ်ကောင်စီတပ်စခန်းကိုဒီနေ့နေ့ကင်းပိုင်းက TNL ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဂုတ်တွင်းဘက်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုကိုဝင်းခံမောင်ကပြပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်တပ်တော် AA နဲ့စစ်ကောင်စီကြားမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တင်ပြပေးသွားပါမယ်ရခိုင်မြောက်ပိုင်းကမြို့တွေပြင်တစ်ဆက်တည်းရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်တွေမှာရခိုင်တပ်တော် AA အဖွဲ့နဲ့စစ်ကောင်စီကြားဒီကနေ့ကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ရသေးတောင်မြို့နယ်ကချင်းခါလီနယ်ကြားဆောင်စခန်းကိုဒီကနေ့မနက်ပိုင်းမှာတိမ့်ပိုက်ရရှိခဲ့တယ်လို့ AA ပြောခွင့်ရကပြောပါတယ်ပလောဝမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့တာလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်မြောက်ပိုင်းနဲ့ပလောဝကနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
မနေ့ကစတင်တိုက်ခိုက်ခဲ့တဲ့ရခိုင်မြောက်ပိုင်းရတိတ်တောင်မြို့နယ်ကဒုံပိုက်နယ်ကြားဆောင်စခန်းနဲ့ချင်းခါလီနယ်ကြားဆောင်စခန်းတွေကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကတင်ပိုက်လိုက်တာပါချင်းခါလီနယ်ကြားဆောင်စခန်းကိုတော့ဒီကနေ့မနေ့ပိုင်းမှာတင်ပိုက်ရရှိခဲ့တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
အော်ဒုံပိုက်စခန်းကိုတော့ဒီမနေ့ကကလေးကကျွန်တော်တို့တင်ပိုက်ရရှိခဲ့တယ်ဗျဆိုတော့အဲ့ဒီရဒီနောက်ဆက်တွဲတိုက်ပွဲအနေနဲ့ဒီနေ့မနေ့မှာဒီရှင်ခါလီနယ်ကြားဆောင်စခန်းကိုကျွန်တော်တို့တင်ပိုက်ရရှိခဲ့တာဖြစ်ပါတယ်
ရခိုင်တိုက်ပွဲကမနေ့ကစတင်ခဲ့တာဖြစ်ပြီးဒီနေ့မနက်ပိုင်းမှာတော့ပလောဝမြို့နယ်မှာရှိတဲ့စစ်ကောင်စီဗျူဟာကုန်းတွေကိုရခိုင်လက်နက်ကိုင်အေအဖွဲ့ကထိုးစစ်ဆင်နေတာဖြစ်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ခိုင်တုခါကပြောပါတယ
်။ဒီနေ့မနေ့ဒီအာယုံတက်ကစပြီးတော့မှပလောဝမြို့နယ်နှုံဘူးနဲ့ဒရိုင်းဗျူဟာကုန်းတွေကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကရှေမုံတိုက်ခိုက်နေတာရှိပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒီလေကြောင်းကနေဟိုဂျက်ဖိုက်တာတွေနဲ့လာရောက်ဘုံကျဲတိုက်ခိုက်နေတာတွေရှိသလိုဒီပလဲဝါရှေစိတ်ခလာ269ကလည်းပဲဟိုလက်နေကြီးတွေနဲ့ပြစ်ကူပေးနေတာရှိပါတယ်။ဟိုအခုရှင်ဒီကတော့ဒီနှစ်ဖက်တိုက်ပွဲဆက်လက်ပြီးတော့ဒါပြင်းထန်နေတော့ပဲရှိပါတယ်။
ပလောဝတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာဖြစ်ပြီးပလောဝမြို့နယ်ကတယွန်အိုင်ကျေးရွာကိုလက်နက်ကြီးကြီးကြောက်ခဲ့တဲ့အတွက်၃ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရတာရှိနေတယ်လို့ပလောဝကတယွန်အိုင်ကျေးရွာဒေသခံတူကပြောပါတယ
်။မင်းငါမင်းလည်းဘုံနာကျေးရွာဘုံချပစ်ခဲ့တယ်။လက်နက်မျိုးရဲ့အချက်တော့ကြမ်းကြတာ။ရာတဲ့မလက်နက်ကြီးကြတာလူ၃ဦးသေဆုံးလို့ပြောတာ။တယောက်ကတော့ပြစ်ပင်းရေလို့ပြောတာ။တကယ်အပိုင်ငါးတဲ့မင်းလို့ရှိမှခံမကြရ။အဲ့ဒီနေရာနောက်နောက်မြောက်ကတော့ဘူးဆိုဖတ်လို့စံလာမယ်။ရမလေးလူကမရှိလို့ဖုန်းလာလဲဆက်လို့မရတဲ့အဖြစ်နေရတယ်လို့မကန်း။အမေလူကလည်းဖုန်းခေါ်လို့မဝင်အဖြစ်နေတယ်
။တယွန်အိုင်ကျေးရွာမှာတိတ်ဆုံးသူ၃ဦးရှိတယ်လို့ဒေသခံကပြောဆိုကြပေမဲ့ကျေးရွာသားတွေအကုန်လုံးထွက်ပြေးနေကြတာကြောင့်တိတ်ဆုံးသူတွေတဲကဒေါ်အလှမေတယောက်ကသာတိတ်ဆုံးကြောင့်အတီးပြုတ်နိုင်သေးတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြို့တော်ဖြစ်တဲ့စစ်တွေမှာနိုဝင်ဘာ၃ရက်နေ့ကစပြီးည၉နာရီနောက်ပိုင်းအပြင်မထွက်ကြဖို့စစ်ကောင်စီကထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်မှာမနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းအဝင်အထွက်တွေကိုပိတ်ထားသလိုဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာတွေလည်းရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
အခုဒီရခိုင်ရဲ့လက်တော်အရှင်တွေကကြတော့ဒီတိုက်ပွဲဖြစ်တဲ့ဆိုလို့နေရာဆက်ပြီးတော့ကျွန်တော်ကုန်းလိုင်းယူနေအခုပိတ်ထားပေါ့ဆိုတော့ဒီရခိုင်ရဖြစ်တဲ့ကားလည်းပြန်ပြီးတော့မှချက်လို့မရဘူးရခိုင်ကိုလာနေတဲ့ကားတွေကလည်းပြန်ပြီးတော့မှဝင်လို့မရဘူးဆိုတဲ့အနေထားမှရှိနေရပေါ့နော်ဒီအရှင်နေရာတွေမှာဆိုရင်ဒီတိုက်ပွဲမဖြစ်တဲ့နေရာတွေပါတယ်မှာဆိုရင်လည်းသူတို့ကနေပြီးတော့ဒီအရေးသားတွေကိုဖမ်းဆီးတာတွေပါတယ်ရှိတယ်သူတို့မှသိရပေါ့နော်ဆိုတော့ဒီဖက်အရှင်တွေကကြတော့ဒီစစ်ပေးရောဒီကုန်းလိုင်းယူတဲ့ပေါ့နော်ဒီစာဝေးနေရရှိနေရဒီလိုရှင်ရဲ့ရှင်နေတာရောအရင်ဆုံးရတဲ့အရှင်နေမှာရှိတယ်လို့ပြောလို့ရပါရှင်ဟုတ
်မနေ့ကရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကအရက်သားတိတ်ဆုံးသူ၄ဦးနဲ့ဒဏ်ရာရရှိသူ၁၀ဦးတည်းမနေ့ရှိခဲ့တာပါစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုကြီးရီပူပေါင်းချိန်မုံနေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကမနေ့ကပြောဆိုထားပါတယ် Menega Chipwagre type where a twin sikon si tetare, a yashiri, nejazak depwe winene, ye yashiri, pansi yami yashidlo, Menega tete, a twin sikon si laoken, nejazak tene, yeskan lisa lago, sunlu biro, twenty dwajara shide lule, yakai lenaka e, pray a tobian jama, popia tabare, yakai lenaka e, and nero, lenacha and yamakandurigo, sell at takai dama pietajang, lenacha, lingwen jabule, pioso tabare, mia.
ยังไงเนี่ยไปงานมีเนี่ยเรื่องเดียวแต่เสร็จสิ้นเนี่ยเช่นที่เนี่ยตอนมันเปล่าว่ามีเนี่ยมายังไงแต่ต่ออีกพวกเนี่ยสิ่งสิ่งจะมาไต่เบอร์สั่งเลี้ยงแทนเนี่ยสุราโก้กูสั่งจ้าก็เปียบเปียบไปกันรับอ่ะกูสั่งเลี้ยงก็ยังไงเนี่ยมาติดเลี้ยงสิ่งสิ่งที่เนี่ยนั่นมาไต่เบอร์จะไต่พี่ป้อนเนี่ยจังกูเลยเปียบเปียบไปตัวบ้างไหมก็ยังไงเนี่ยเป้าสุริกาลอยก็มีกูไต่ไข่ติ้งไปไหนบุจูซานี่เลยลูกก้าวไป ตัวบางส่วนก็ลอยก็มีกูไต่ไข่ติ้งไปไหนบุจูซานี่เลยลูกก้าวไปเจ้าเนี่ยมีกันนี่ก็วิวอีกูเปล่าบาร์เลยไต่ไปเจ้าเนี่ยสิ่งสิ่งเล่นหน้าจีเนี่ยลีจังพิคหมู่เรื่องอายะด้านหน้าเศรษฐมันเนี่ยตีส่งเงียดลูกสังอาอุทิกาเดียร์ยาสิเกลูกเกี่ยนี่ลูกคุยเอพวยก้าดีกันนี่ตรงนี้ทุกเป็นมาเลยดีตรงนี้พี่ส่งกูมาสูงงาเปล่าบาร์ไปบ้างไหมสิ
นั่นแพทย์ไต้หวันนี่ก็เป็นยังทันจากยาเรื่อยๆรายก็มีก็เสียชีวิตอีกคนนี้เป็นในเดือนตุลาคมที่ผ่านมาเนี่ยรัวเลยมีไปยังไม่มาเลยซึ่งเราก็เดี๋ยวนี้ก็มาไต้หวันที่ตะกุเลี้ยงเนี่ยมีประมาณ30กว่าคนนะคือวันนี้ก็เป็นเนี่ยนั่นก็ปันดีดอร์นั่นก็โน้มาตะกุเลี้ยงเนาะโซคุณเนาะไม่ลงเอาแค่ไม่ลงเราไม่เคยมีเอาไม่เลี้ยงก็เคยมีเอาเอาไปเลยชาบิดีรัวเลยมีไปยังไม่ได้ไต้หวันนะรัวเลยมีว่าเป็นเนี่ยเป็นตัวดีเป ောင်စီဘက်ကလက်နက်ကြီးနဲ့လေကြောင်းကိုတုံးပြီးတော့ဒီကနေ့အထိတောက်လျှောက်ပစ်ခတ်တိုက်ခိုက်နေတယ်လို့မြို့ကန်တွေက VOA မြန်မာပိုင်းကိုပြောပါတယ်။စစ်ဘေးသစ်မြို့ကန်ပြည်သူအများစုကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့တိုက်ပွဲတွေကြားမှာပိတ်မိနေတဲ့လူကတော့တရားထက်မနည်းကြန့်ရှိနေတယ်လို့လည်းပြောပါတယ်။စစ်ကောင်စီဘက်ကလမ်းသွားလမ်းလာပြည်သူတွေကိုပါပစ်ခတ်နေတာမို့လို့ဘေးလွတ်ရာကိုတိမ်းရှောင်နိုင်ရေးသူတို့တပ်စခန်းအနီးတစ်ဝိုက်ကိုမဖြတ်ကျော်ရဲဘူးလို့လည်းပြောပါတယ်။ကရင်နီတော်လိုင်းရေးအင်အားစုတွေကလွိုက်ကော်မြို့ကိုခြိတက်လာနေတာဖြစ်ပါတယ်။လက်ရှိမှာတော့လွိုက်ကော်မြို့ပတ်ဝန်းကျင်နေရာအနှံ့မှာတိုက်ပွဲပြင်းထန်နေပါတယ်။တလေးလုံးစစ်စင်ရေး၃ရက်မြောက်နေ့မနေ့ညနေပိုင်းအထိစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုထပ်မံသိမ်းပိုက်နိုင်တယ်လို့တလေးလုံးစစ်စင်ရေးမှာပါဝင်တိုက်ခိုက်နေတဲ့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူတို့ကလည်း VOA ကိုအခုလိုပြောပြပါတယ်။
ခုလက်ရှိတက်ခွဲချင်နေတော့ကျွန်တော်တို့ဒီလက်ကောမှာပဲကျွန်တော်တို့တာပေါင်းစုတွေဟိုတော်တော်များများလက်ကောမှာပဲစီတက်ကြတော့ဘောနော်မှာတက်ခွဲပို့ဆောင်ကြတော့ဒီနေ့ကနေဝင်ကျင်နဲ့စားဖြစ်တယ်ဘောနော်တက်ခွဲတော့ရက်တိုင်းဆက်တက်ဖြစ်တယ်ပြီးတော့ကျွန်တော်တို့ဒီသင်္ကားလျားဒီစီတာကိန်းစခန်းလည်းကျွန်တော်တို့ပင်လည်းရပြီဘောနော်နောက်ပြီးတော့တက်ကတူသင်္ကားလျားနဲ့တက်ကတူကဒီတက်စခန်းလည်းကျွန်တော်တို့မနေ့ကဒီ6နဲ့9နဲ့ဝင်ကျင်တော့မှာပင်လည်းပင်စီရမိဘောနော်အခုတော့ကျွန်တော်တို့ဒီမြို့ဆက်ကြည့်ဒါကစားထက်ပြီးတော့ကျွန်တော်တို့ဝင်နိုင်ဖို့တော့ဒီတော်တော်လေးကြိုးစားရရအောင်ပေါ့
တလေးလုံးပထမရက်စစ်စင်ရေးမှာတော့စစ်ကောင်စီစခန်း9ခုကိုတိမ့်ပိုင်နိုင်ခဲ့ပါတယ်။၃ရက်မြောက်တဲ့နေ့မနေ့တုန်းကလည်းနောက်ထပ်စခန်း9ခုကိုတိမ့်စီနိုင်ခဲ့တယ်လို့ပြောပါတယ်။ဒီမော့ဆိုးမြို့နယ်စစ်ကောင်စီရဲ့ဖျားဖြူဂိတ်စခန်းကိုစစ်စင်ရေးပထမရက်မှာတိမ့်ပိုင်နိုင်ခဲ့ပါတယ်။နောက်တနေ့မှာတော့စစ်ကောင်စီဘက်ကအင်အား50လောက်နဲ့ထိုးစစ်ဆင်လာခဲ့ပါတယ်။အဲ့ဒီနောက်မှာတော့တိုက်ပွဲပြန်လည်ပြီးတော့ဖြစ်ပွားခဲ့ပါတယ်။တော်လိုင်းရေးတပ်တွေဘက်ကဖျားပြူဂိတ်စခန်းကိုပြန်ပြီးတော့မှသိမ်းပိုင်နိုင်ခဲ့တယ်လို့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီရမိတယ်လို့ဒမောဆိုးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပြပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ KNPP နဲ့ PDF တပ်ဖွဲ့တွေကစစ်ရေးနဲ့ဘာမှမပတ်သက်ဆိုင်တဲ့လွိုက်ကော်တပ်ကတူကိုလက်နက်ကြီးလက်နက်ငယ်တွေနဲ့လာရောက်တိုက်ခိုက်တာဖြစ်ပြီးနယ်မြေကလုံခြုံရေးတပ်ဖွဲ့နဲ့အပြန်အလှန်ထိတွေ့မှုဖြစ်ခဲ့ပါတယ်လို့မနေ့တုန်းကပဲသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်။မနေ့တုန်းကလွိုက်ကော်မြို့ရက်ွက်ထဲမှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်အရက်သားပြည်သူ2ဦးသေဆုံးပြီးတော့9ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့လွိုက်ကော်မြို့စစ်ရှောင်းအရေးကူညီပေးနေတဲ့တန်ခါတော်တစ်ပါးက VOA ကိုမိန့်ပါတယ်
။အဲဒီဆိုရက်ွက်ကဒီမှာနှလုံးသားကြီးကြတော့မင်းများတော့ပါနော်။အကြတော့အဲ့နေရောက် ဆက်ကျင်းပြီးသွားတယ်အခုကမတူတူရတယ်ဟိုနိုင်စုမှုတွေလည်းမထွက်ရတော့ဒီဘဏ်ရရတော့လေငါဦးလောက်ပဲရှိရဟိုပြည်လာတော့ဒီမနေ့မှနေရောက်ကြလာကျွန်တော်တို့မဖြစ်သေးဘူးဒီတောင်းရင်ဖွဲ့လေတို့တော်တော်လေးကိုဆောင်ပြီးတော့မှထိခိုက်နေအောင်တော့လုပ်နေတယ်လို့ထင်တာနဲ
့လက်နက်ကြီးနဲ့လေကြောင်းတက်ခဲမှုတန်းကြောင့်၃ရက်အတွင်းမှာပဲအရက်သား20ဦးထပ်မင်းနဲ့တေဆုံးပြီးတော့15ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကရင်နီလူခွေရေးအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ထိခိုက်တေဆုံးခဲ့ရသူတွေကတော့မိုးပြဲနဲ့လိုက်ကော်ကဒေသခံပြည်သူတွေဖြစ်တယ်လို့ပြောပါတယ်ရှင်
အဆုံမှပြပြခဲ့တာပါအင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒုတိယပိုင်းနာယူဘက်မှာတော့အပတ်စဉ်နာဆင်နေကြကန္နာရီကိုနာဆင်ရမှာပါရှင
် VOA American Band ရဲ့သတင်းမှန်သတင်းမြန်လေးကို Telegram လူမှုကွန်ရက်စာမျက်နှာလေးရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလေးစာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်
မင်္ဂလာညချမ်းမသောတာရှင်များရှင် VOA American အတန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1509တို့ကနေဓာတ်ရိုက်အတန်လွှင့်ပေးနေတာပါအခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအရင်ဆုံးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြယူကရိန်းမြန်မာရေးမြန်မာနိုင်အမေရိကန်နိုင်ငံရေးကဘာတလောက်ခီးသွားကြောင်းသတင်းဆောင်မတွေကိုမတင်ဆက်ခင်မှာမြေကြီးဩဇာအစီအစဉ်ကိုစတင်တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်အာဏာသိမ်းပြီးနောက်ရရလက်နက်ဆွဲကင်ပြီးခုခံကြတဲ့တဲမှာအထက်အညာဒေသကတောင်သူလေသမားတို့ကြီးရဲ့အခန်းကဏ္ဍကအဓိကနေရာမှာရှိနေပါတယ်ဒီအကြောင်းလေးလာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုပဲစူးစီးတင်ဆက်ထားပါတယ်ရှင်
27ဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးနောက်ဂျပန်အတွက်တနိုင်ငံလုံးနီးပါးစစ်အာဏာရှင်စနစ်ကိုငြိမ်းငြိမ်းချမ်းချမ်းကန့်ကွက်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်လူထုကလည်းကိုနီကိုဟန်နဲ့ပြန်လည်ခုခံတာတွေရှိခဲ့ကြပါတယ်ချင်းပြည်နယ်မင်းတပ်မြို့မှာဆိုရင်ချင်းလူငယ်တချို့ကိုနယ်မြေကန်စစ်ကောင်စီတပ်ကဖမ်းဆီးခဲ့တာကိုမြို့ကန်လူထုကမခံမရဖြစ်ပြီးနောက်ဆုံးမှာရိုးရာအမဲလိုက်တူမီလက်နက်တွေနဲ့ခုခံတိုက်ခိုက်ခဲ့တာကစတင်ခဲ့ကြပါတယ်။နယ်မြေကျွမ်းကျင်မှုကိုအသုံးချပြီးချင်းတိုင်းရင်းသားတွေကစစ်ကောင်စီကားရန်ကိုတောင်တိုက်ခိုက်သိမ်းပိုက်နိုင်ပြီးလက်နက်တွေအများအပြားရရှိကာလက်နက်ကင်တပ်ဖွဲ့အဖြစ်ချက်ချင်းဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီနောက်သဂိုင်းတိုင်းအထက်ပိုင်းချင်းတွင်းမြစ်အနောက်ဘက်ကံပေကကဏီမြို့နယ်မှာလဲဒေသခံတောင်သူလယ်သမားတွေကတူမီတနတ်တွေကိုချင်းတောင်တက်ဝယ်ယူကိုတိုင်လဲလှုပ်ပြီးစစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်ခဲ့ကြပါတယ်။စက်တိုက်ဆိုသလိုသဂိုင်းတိုင်းအတွင်းကရှင်းမာပင်ပလဲဆလင်းကြီးဒေသကတောင်သူလယ်သမားတွေကလဲတူမီတနတ်တွေအပါအဝင်ရရလက်နက်တွေစွဲကင်ပြီးရဲတပ်ဖွဲ့စစ်ကောင်စီတပ်တွေကိုပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီအချိန်ထိမူလားရှိပြီးသားလက်နက်ကင်တိုင်းရင်းသားတပ်ဖွဲ့တွေဟာလူလူစန္ဒပြပွဲကိုအပြစ်အဝါထောက်ခံခဲ့ကြပေမဲ့အပြစ်ရသဘောတူညီချက်တွေနားလည်မှုတွေနဲ့ညှိနေကစစ်ကောင်စီကိုတုံ့ပြန်တိုက်ခိုက်တာမတွေ့ရပါဘူး။မကွေးစကိုင်းနဲ့မန္တလေးတိုင်းအထက်အညာဒေသတွေမှာကျေးလက်တောင်သူလယ်သမားတွေကစစ်ကောင်စီကိုလက်နက်ကင်ခုခံပြီးနောက်ပိုင်းမှာအဲ့ဒီအပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကင်တချို့ကလည်းစစ်ကောင်စီကိုပြန်လည်တိုက်ခိုက်လာခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီကလည်းအညာကျေးလက်ဒေသကကျေးရွာတွေကိုရွာလုံးကျွမီးရှို့တာတွေအစုလိုက်ပြုံလိုက်တပ်ဖြတ်ပြတာတွေနဲ့လေကြောင်းအင်အားသုံးတိုက်ခိုက်တာတွေအထိလုပ်ပြခဲ့ပါတယ်။ဒါပေမဲ့လည်းအညာဒေသကတောင်သူလယ်သမားတွေရဲ့လက်နက်ကင်ခုခံမှုတွေဟာပိုပြီးတောင်မှခိုင်မာလာတယ်လို့အခုအခါပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့မှဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းဒေသကြီးရွေးကောက်ကန်လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပါတယ
်ကျွန်တော်တို့ဒီအညာဒေသတောင်သူသမားတွေကဒီတဘာဝအပြင်ကိုအေးစေးနေတယ်အမနဲ့လင်းလာရင်နှွားကြေးမယ်ကြတော့တော့မယ်ဒီနေ့နေပေါ်လာရဲ့ရောင်းချပြီးတော့အလူတန်းနေပေးပေါ့နော်အဲ့ဒီလိုအေးဆေးနေတဲ့သူတွေပေါ့နိုင်ငံရေးတော်အရဆိုတာလဲဒီတအားကြီးစကားထက်တန်တဲ့သူတွေတော့မဟုတ်ဘူးတိုးတော်လည်းပဲဒီနေ့မြန်မာနိုင်ငံဖြစ်နေတဲ့အခြေအနေကအဲ့ဒီအပြစ်မဲ့တဲ့တောင်သူတွေပေါ့အိမ်တွေမိရှုတဲ့အိမ်ဖြစ်စီးတဲ့ဇွာတွေကိုပြစ်မှတ်တစ်ခုအနေနဲ့စည်ရေးပြစ်မှတ်တစ်ခုအနေနဲ့ဖြစ်စီးတာတွေဒီလုံးဝပဲမခံမရနိုင်လို့တောင်သူအများစုကနေပြီးတော့ဒီထွက်ပြီးတော့တော်လန်ကြတာပေါ့အထူးသဖြင့်ကျွန်တော်တို့အညာရေသားမှာတော်လန်ရေးဆိုတာကကိုယ့်ရဲ့ကျင်လျာဘဝနဲ့ဘာမှမဆိုင်တိုးတော်လည်းပဲမတရားတာနဲ့ရင်ဆိုင်လာတဲ့အခါကျတော့တောင်သူတွေအားလုံးကလည်းမခံမရနိုင်ဖြစ်တာပေါ့လေထက်ညာကတောင်သူသမားတွေကိုယ်တိုင်၌ကဓမ္မနဲ့အဓမ္မကိုခွဲခြားတတ်လာတယ်ဒီမိုကရေစီနဲ့အာဏာရှင်စနစ်ကိုခွဲခြားတတ်လာတယ်ရပ်တည်မှုယုံကြည်မှုတွေခိုင်မာလာတော့ မနေ့လင်းနာနဲ့ဘေးဘွားကိုမိရှုသူကြီးအိမ်ကြီးတလုံးမှမကြမ်းတော့ဘူးဒါနေတိုင်းကြားနေရပါဂျွာလုံးမီးလောင်ခံရလို့ကျွတ်သွားတဲ့ရွာနောက်ဆုတ်သွားမယ်တော့မထင်နဲ့နော်ရှေ့တိုးပြီးတော့ဒီဒေါ်လာရေးကိုဆက်လုံပါဘူးယုံကြည်ချက်တွေခိုင်မာလာတော့အောင်ရမယ်ဆိုတဲ့စိတ်ဓာတ်ကတစ်ချက်ချယုံကြည်ပြီးသားယုံကြည်တဲ့အတွက်လည်းနောက်မဆုတ်တမ်းဒီဒေါ်လာရေးကိုဆင်နွှဲနေတာဖြစ်တယ
်စစ်ကောင်စီကလည်းအညာဒေသကခြေရွာတွေကိုမီးတင်ရှို့ယုံတာမကသီးနှံဆိုင်ခင်းတွေကိုဖျက်ဆီးတာစဘာကြီးပါဝင်သီးနှံတိုးလောင်တာတွေကိုပါဖျက်ဆီးပြီးတောင်သူလယ်သမားတွေရဲ့ဘဝကိုရိုက်ချိုးခဲ့ပါတယ်။အဲဒီလိုနဲ့တောင်သူလယ်သမားတွေကိုတိုင်းလက်နက်ကင်ခုခံသူတွေဖြစ်သွားကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေမိမိတို့ခြေရွာတွေကိုဝင်ရောက်လာရင်လည်းအခန့်ကျွေးမွေးကူညီကြတာတွေလုပ်ကြပါတယ်။ဒါအပြင်တခြားခြေရွာတွေကထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေလာရောက်ကိုလိုရင်လည်းလက်ခံကူညီကြတယ်လို့ PDF ခေါင်းဆောင်တူဦးဖြစ်တဲ့စကိုင်းတိုင်းရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပြောပါတယ်။
အဲ့ဇွာတွေကတောင်သူလယ်သမားတွေကစစ်ဘေးရှောင်ပဲဖြစ်ဖြစ်တော်လိုင်းသမားတွေပဲဖြစ်ဖြစ်ကျွေးနိုင်တဲ့စေတနာတွေတောင်သူလယ်သမားတွေမှာအပြည့်ရှိပါလူပေါင်း300လာလား200လာလား100လာလားရုံနဲ့အဲ့ဇွာကိုကောက်ရောက်ရောက်လာခဲ့လိုက်တိတ်ထမင်းတို့တစ်ထုပ်နှစ်ထုပ်သုံးထုပ်အဲတနိုင်တဲ့ဘက်ကနေပြီးတော့ဝိုင်းဝန်းကူညီကြတာအားတက်စရာကောင်းဒီအရာဒေတာပြည်သူတွေကမမှုဘူးရဲ့တောင်းသူလူလူတောင်းသူလယ်သမားတွေကမမှုအဲဒါတော့လက်တွေ့ဖြစ်နေလို့ပဲဒီလိုပဲရက်တီနိုင်တာပေါ့ဗျာဒီလောက်များတဲ့တော်လိုင်းရဲ့အင်အားစုတွေဒါပေမဲ့အဲ့ဒီအတွက်ဘယ်သူမှညီးတွားမနေဘယ်နိုင်ငံရဲ့အကူအညီမှလက်ဝါးဖြတ်ပြီးတော့မျောမနေဘူးဗျမျောနေလေလာမှမလာတာဘူးဗျမလာတော့ကို့ရှိတဲ့ခွန်အားတဲ့အဲစံတပီရှိတဲ့လူကစံတပီအဲစံတကောင်းတက်နိုင်တဲ့လူကစံတကောင်းပေါ့ပဲဒီချင်မောင်ရဲ့ကစွန်းရဲ့ဘူးဒီအဲဒါမျိုးတွေတက်နိုင်တဲ့သူတွေလည်းဒါမျိုးတွေကြရနေရဘူးအလွန်အသီးသီးရနေဘူးတော်လိုင်းကြီးမှာပါဝင်နေက
ြတကယ်တော့အညာဒေသကတောင်သူလယ်သမားတွေဟာလက်နက်ကင်ခုခံမှုအစာပိုင်းမှာခင်မီလက်နက်ရဲလို့မဲမဲရရမရှိစစ်ပညာဆိုတာဘာမှမသိဘဲနဲ့စစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုတွေကိုခုခံကြရတာဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အစီအစဉ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတဆင့်လက်နက်နဲ့စစ်ပညာအကူအညီရကြတာကိုယ်တိုင်လည်းတီးနှံပေါ်ချိန်မှာလက်နက်ကိုစုပေါင်းဝယ်ယူကြတာစတာတွေနဲ့စစ်ကောင်စီတပ်တွေကိုစန့်ကျင်ခဲ့ကြပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအညာဒေသကိုဖြတ်သွားရင်လည်းချေးရွာတွေကရိတ်ခါတွေထောက်ပံ့တာကအစလိုလေသေးမရှိအောင်ကူညီကြတယ်လို့ပြောပါတယ်အဲ့ဒီလိုအနေထားတွေဟာအညာမြေပြန့်ကတောင်သူလယ်သမားတွေအနေနဲ့ဆေးအာဏာရှင်အဆက်ဆက်နှစ်ပေါင်းများစွာဖိနှိပ်ထားတဲ့တိုင်းရင်းသားတွေရဲ့ဘဝကိုနားလည်ပြီးဖက်ဒရယ်ပြည်ထောင်စုဆိုတဲ့သဘောတရားတွေကိုသိမြင်လာကြပြီလို့လည်းစကိုင်းတိုင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကပဲပြောပါတယ်
ကျွန်တော်တို့ဒီအညာဒေသတောင်သူလယ်သမားတွေကအခုမှခံရတာဟိုနှစ်ပေါင်း60 80လောက်ရွာမီးစုဘုံကျဲဒါတတိုင်းသားတွေညာဒေသပြည်သူတွေသိရှိနားလည်လာတယ်သူတို့ရဲ့ဆင်းရဲဒုက္ခတွေသူတို့ရဲ့ပြိတိဝါတွေကိုယ်ချင်းစာတတ်လာတယ်ရှုပ်ခံကြလို့တောင်ခုခုခံစားရတယ်သူတို့လည်းနှစ်ပေါင်းအကြာကြီးခံစားမှာပဲဒါတွေကိုနားလည်လာတယ်ဆိုတဲ့ဒီမိုကရေစီရဲ့သဘောတရားတွေကိုဒီအညာဒေသတောင်သူတွေပို့ပြီးတော့သိရှိနားလည်လာအဲ့ဒီစာနာစိတ်တွေကြောင့်ပဲဒီတိုင်းသားတွေတော်တော်များများကချစ်ချစ်ခင်ခင်နဲ့လူကောင်းဘလောက်နဲ့စကိုင်းတိုင်းတွေကိုပဲဖြတ်သွားသွားအဲ့ဒီလူအဲ့ဒီပုံကူတွေလည်းကျမကြီးမကောင်းတာအစစာနာရေးခါအစပေါ့နော်နွေးနွေးထွေးထွေးနဲ့တို့ရခီးကိုကလုံးမတီစိုးမကြီးအောင်အကျိုးဆောင်ပေးကြတာဒါတိုင်းသားတွေပေါ်မှာအများကြီးနားလည်လာတယ်နော်လက်တွေ့ခံစားလာရတဲ့ခံစားချက်တွေကြောင့်နှစ်ပေါင်း60 80လောက်ခံခဲ့ရတဲ့တိုင်းသားတွေပေါ်မှာကိုချင်းစာစိတ်တွေအများကြီးပေါ်ပေါက်လာတယ်အတူတူရုံးရမယ်ဆိုတဲ့စိတ်ဓာတ်တွေပို့ပြီးတော့မွေးလာတယ်
တောင်သူလယ်သမားတွေအနေနဲ့လက်နက်ကင်ပြီးမတရားတဲ့အုပ်ချုပ်သူတွေကိုဆန့်ကျင်ကြတာဟာတမိုင်းမှာလည်းအခိုင်အမာရှိခဲ့ကြပြီးဖြစ်ပါတယ်။1930ခုနှစ်မှာကမ္ဘာစီးပွားပြက်ကပ်ရိုက်ခတ်ပြီးမြန်မာနိုင်ငံကတောင်သူလယ်သမားတွေဘဝကျက်တဲလာတဲ့အချိန်အခါမှာဆိုရင်ဖိနှိပ်တဲ့နေချက်အင်္ဂလိပ်အစိုးရကိုဆရာဆန်ဦးဆောင်ပြီးလက်နက်ကင်ပုံကန်ခဲ့တာအားလုံးသိပြီးဖြစ်ပါတယ်။ဆေအနာရှင်အဆက်ဆက်ဟာလဲတောင်သူလယ်သမားတွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုကောင်းကောင်းသိတဲ့အတွက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာနာသိန်းနဲ့1962ခုနှစ်မတ်လ2ရက်နေ့ကိုတောင်မှတောင်သူလယ်သမားနေဆိုပြီးသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာတော့တောင်သူလယ်သမားတွေကိုဖိနှိပ်ခဲ့တာဟာဆိုရင်ဆေအနာရှင်အဆက်ဆက်ဖြစ်ပါတယ်ဒါကြောင့်အခုအခါမှာတော့အညာဒေသကတောင်သူလယ်သမားတွေဟာရရက်ဆက်ဆက်ဖိနှိပ်တဲ့စစ်ကောင်စီကိုလက်နက်ကင်ခုခံတိုက်ခိုက်နေတာဟာအချိန်ကောင်းပြီးအခြေခိုင်းနေပြီဖြစ်ပါတယ်ခင်ဗျာ
စ ဆရာနာရှင်ကိုရရလက်နဲ့ဆွဲကင်ပြီးတော်လှန်ခဲ့ကြတဲ့တောင်သူလေသမားတွေအကြောင်းကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ယူကရိန်းမြန်မာအရေးကိုပြောပါမယ်။ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်စစ်ပွဲဆင်နွှဲခဲ့တဲ့အချိန်မှာနိုင်ငံတကာမှာရောက်ရှိနေကြတဲ့ယူကရိန်းနိုင်ငံသားတွေဟာအမိနိုင်ငံကိုပြန်လာပြီးတော့တက်နိုင်တဲ့ဘက်ကနေကြာရာတာဝန်ကိုထမ်းဆောင်ခဲ့ကြပါတယ်။ဒီလိုပဲမြန်မာနိုင်ငံစစ်အာဏာရှင်လက်အောက်ကနေလွတ်မြောက်ရေးအတွက်လည်းနိုင်ငံတကာကိုရောက်နေတဲ့လူငယ်တွေဟာနေဆက်ကိုဖျက်ချော်ပြီးတော့တော်လှန်ရေးနယ်မြေထဲမှာစစ်ဘေးရှောင်နဲ့တော်လှန်ရေးတပ်ဖွဲ့တွေကိုကူညီဖို့အတွက်ပြန်လာကြတာကိုတွေ့ရပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးထားပါတယ်ရှင်။
ရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲလိုက်တဲ့အချိန်မှာပဲတခြားနိုင်ငံမှာရောက်နေကြတဲ့ယူကရိန်းနိုင်ငံသားအမျိုးသမီးအမျိုးသားမရွေးနိုင်ငံတာဝန်ကိုထမ်းဆောင်ဖို့အတွက်ငွေကြေးနဲ့လူအင်အားလက်နက်အင်အားတွေနဲ့ပြန်လာပြီးတော့ယူကရိန်းရဲ့တိုက်ပွဲတွေထဲမှာပါဝင်နေကြပါတယ်။အဲ့လိုပဲမြန်မာပြည်သူ့မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေထဲမှာစစ်အစိုးရကိုတော်လှန်ဖို့အတွက်ပြည်ပနိုင်ငံတွေမှာနေထိုင်တဲ့မြန်မာနယ်ပွားလူငယ်တွေကလည်းနေဆက်ကိုဖျက်ချော်ပြီးတော့စေတနာဝန်ထမ်းအနေနဲ့လာရောက်ကူညီပေးနေသူချို့လည်းရှိနေခဲ့ပါတယ်။ဒီလိုလူတွေထက်မှာကရင်ပြည်နယ်ကော်တူးလီနယ်မြေလို့ခေါ်တဲ့မာနယ်ပလော့ဒေသရဲ့စစ်ပွဲတွေကြောင့်မှာမွေးဖွားချီးပြင်းခဲ့ပြီးတော့အခုလက်ရှိနော်ဝေနိုင်ငံသားခံယူထားတဲ့ကရင်လူငယ်သူကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်။
အတူအပါပဲခုဒီလေ
တော့ I am born in Manipur so which is we address it as Kothule you know
ကျွန်တော်ကမာနေပလောဒေသမှာမူဖွားခဲ့သူတယောက်ပါဒီနေရာကတော့ကရင်တော်လှန်ရေးကော်တူလေးထင်းချုံနယ်မြေလို့သတ်မှတ်ထားတဲ့နေရာဖြစ်ပါတယ်ဒူတော်တော်များများသိတာကတော့ကရင်ပြည်နယ်ပေါ့ဗျာဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ခွန်ယူစွာနဲ့ကော်တူလေးနယ်မြေလို့ပဲခေါ်ကြပါတယ်ကျွန်တော်တို့ဟာစစ်အုပ်စုကိုတိုက်ထုတ်နေတာ1948ခုနှစ်ထဲကဖြစ်ပါတယ်အဲ့ဒီချိန်ကနေပြီးတော့ဒီနေ့ထိစစ်မီးတွေကငြိမ်းမသွားခဲ့သေးပါဘူးအကြဆုံးသောပြည်ရင်းစစ်လို့ခေါ်ကြတာပေါ့ကျွန်တော်ဟာဒီတော်လန်ရေးနယ်မြေထဲမှာမွေးဖွားလာသူတစ်ယောက်ဖြစ်ပါတယ်ဒါကြောင့်တော်လန်ရေးစိတ်ဝိညာဉ်တွေဟာကျွန်တော်မှာအမြဲတမ်းတွယ်ကပ်နေသေးဖြစ်ပါတယ်ကျွန်တော်ခံယူချက်ကတော့ကျွန်တော်တို့လူမျိုးငြိမ်းချမ်းမှုတွေမရမချင်းဘယ်နေရာပဲရောက်ရောက်ဘယ်မှာပဲနေနေဘယ်လိုစည်းစိမ်တွေပဲပိုင်ဆိုင်နေပါစေဒီတော်လန်ရေးနယ်မြေတွေကိုကျွန်တော်ပြန်လာမှာပါပဲဒါကတော့ကျွန်တော်ရဲ့တာဝန်ယူမှုတစ်ခုလို့ဖြစ်နေခဲ့တာပါဒီနယ်မြေတွေကိုပြန်သွားဖို့နဲ့ဒုက္ခရောက်နေတဲ့ကျွန်တော်တို့လူမျိုးတွေကိုကူညီဖို့ကကျွန်တော်အတွက်အရေးကြီးပါတယ်ကျွန်တော်နဲ့ကျွန်တော်မိတ်ဆွေတငယ်ချင်းတွေဒီနယ်မြေတွေကိုတွားရတဲ့အကြောင်းရင်းကတော့လူသားချင်းစာနာမှုအထောက်အပံ့တွေကိုပေးဖို့ပါအဓိကကတော့လိုအပ်တဲ့အသုံးဆောင်တွေအစားအသောက်အဝတ်အစားနဲ့မိုးတံခံနိုင်ဖို့အကာအကွယ်ပစ္စည်းတွေကိုကူညီပေးပါတယ်ပြီးတော့ပညာရေးအတွက်လိုအပ်တဲ့ကွန်ပျူတာတွေပရင်တာတွေနဲ့တောထဲမှာလျှက်စင်ပြီးအသုံးပြုဖို့အတွက်ဆိုလာစနစ်တွေကိုပါတက်ဆင်ပေးပါတယ်အဲ့ဒါတွေရှိမှပဲသူတို့တွေတောထဲမှာပညာသင်ကြားနိုင်မှာဖြစ်ပါတယ်ပြီးတော့ဗမာကရင်ရခိုင်စတဲ့ကျွန်တော်တို့ညီကိုတွေနဲ့စစ်မျက်နှာပြင်မှာသူတို့ဘလို့အခက်အခဲမျိုးကြော်ဖြတ်နေရလဲဆိုတာကိုတွေ့မြင်နိုင်ဖို့အတွက်အတူတူသွားဖြစ်ကြတာပါဒီလိုကာလမှာမြန်မာလူငယ်တွေဟာအရာအားလုံးကိုပေးဆက်ပြီးတော့မျိုးပြကနေတောင်မှလာပြီးတိုက်ပွဲဝင်နေကြပါတယ်သူတို့တွေဟာမျိုးလင်းချက်နဲ့ကောင်းမွန်တဲ့အနာဂတ်ရှိကြသူတွေပါကျွန်တော်သူတို့နဲ့ရှေ့တန်းသွားချိန်မှာသူတို့စီကနေခက်ခဲကြမ်းတမ်းတဲ့အခြေအနေကိုကြော်ဖြတ်နေရတယ်လို့တစ်ဖက်မှာလည်းမကောင်းဆိုးဝါးစစ်တပ်ကိုအတူတကွတိုက်ထုတ်ဖို့စိတ်ဓာတ်ပြင်းပြနေတာကိုလည်းတွေ့မြင်ခဲ့ရပါတယ်အရင်တုန်းကလိုသူပမာငါးရခိုင်တက်တက်ခွဲခြားနေတာမဟုတ်ပဲနဲ့လူတို့ကပူပေါင်းတိုက်ပွဲဝင်နေကြပြီးတော့တလန်းနဲ့ရှောင်နေကြတာပါကျွန်တော်ရုရှားနဲ့ယူကရိန်းစစ်ပွဲအကြောင်းကိုအရင်ကြီးသိတဲ့အထက်မှမပါပါဘူးဒါပေမဲ့လို့ယူကရိန်းစစ်ပွဲဟာနိုင်ငံတကာကူညီတွေအများကြီးရနေတာကိုတော့သိပါတယ်ယူကရိန်းနိုင်ငံသားတွေကြီးပဲမဟုတ်ပါဘူးနိုင်ငံတကာကလူတွေတော်မှယူကရိန်းတဲကိုသွားပြီးတော့ဝိုင်းတိုက်ပေးနေတဲ့သူတွေရှိပါတယ်ပြီးတော့ငွေရေးကြေးရေးနဲ့ကာဝေးပစ္စည်းတွေကအစားကူညီပေးနေကြပါတယ်ကျွန်တော်တူတဲ့အမြင်ကတော့တခြားနိုင်ငံတွေကလူတွေစီကနေအကူအညီတွေမမျှော်လင့်ပါဘူးကျွန်တော်လုပ်နိုင်တဲ့အပိုင်းကိုကျွန်တော်လုပ်ပါတယ်ဥပမာကျွန်တော်ကလူ၁၀ယောက်အတွက်သတင်းစကားပားလိုက်မယ်ဆိုရင်အဲ၁၀ယောက်ကကျွန်တော်နဲ့ပူးပေါင်းပြီးတော့ဝိုင်းဝန်းဆောင်ရွက်ကြပါလိမ့်မယ်ဥပမာပေးရရင်တော့ snowball နှင်းဘောလုံးလိုပေါ့ဒိန့်လေကြီးလေဒိန့်လေကြီးလေပါပဲအဲ့လိုကျွန်တော်လှုပ်ဆောင်စီးအောင်လို့ရရင်ကျွန်တော်ဂျင်းတ်ပါပဲယူကရိန်းနဲ့အချင်းနေမတူညီတာကိုလည်းကျွန်တော်သိပါတယ်ယူကရိန်းလိုမျိုးနိုင်ငံတကာကစစ်မှုထမ်းကျင်သူတွေယူကရိန်းကိုလက်နက်သေးလာလို့ရပြီမဲ့ကျွန်တော်တို့အနေနဲ့ကသူတို့လိုမျိုးလုပ်မယ်ဆိုရင်ပထမဆုံးရင်ဆိုင်ရမှာကထိုင်းနိုင်ငံပါကျွန်တော်ထိုင်းနဲ့မြန်မာနှစ်နိုင်ငံအခြေအနေကိုအများကြီးမသိပါဘူး ဒါပေမဲ့အဲ့ဒီနိုင်ငံဟာမိဖတ်အနေနဲ့ပူရွယ်လှုပ်ဆောင်နေတယ်လို့ယုံကြည်ပါတယ်ကျွန်တော်တို့နိုင်ငံကူးပြီးတော့ကာကွယ်ပစ္စည်းတွေတည်ဖို့ဆိုတာကတော့ပြဿနာရှိပါတယ်ဒီစစ်ပွဲကကျွန်တော်တို့အတွက်နှစ်ပေါင်း80ကျော်ဖြတ်တန်းလာရတယ်ဆိုပေမဲ့ဒီစကားတော့တနိုင်ငံလုံးမှာရှိတဲ့လူတွေအားလုံးဒီအာဏာသိမ်းတာရဲ့အကျိုးဆက်တွေကိုခံစားနေရတယ်ဆိုတာကျွန်တော်သိပါတယ်အခုကျွန်တော်ပြောမှာကလူတိုင်းအတွက်နဝင်မချိုပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်ကလူတစ်မျိုးပါကျွန်တော်တို့ကိုတနာပါလာပြီးကဲပါကူညီပေးပါယူကရိန်းကိုကြကူညီပြီးငါတို့ကိုဘာလို့မကူတာလဲဆိုပြီးတော့ပြောနေဘူးမလို့ပါဘူးဘသူမှလည်းဂီရုဆိုင်နေမှာမဟုတ်ပါဘူးအဲ့လိုစိတ်တွေကိုဖျောက်ပြီးတော့စဉ်းစားမှာကကျွန်တော်တို့ဟာကိုချရောက်ပေါ်ကိုယက်တည်ကြပါပြီးတော့ကျွန်တော်တို့ရဲ့အရင်းမြစ်ဖြစ်တဲ့အုံနောက်နဲ့နှလုံးသားကိုအသုံးချပါမယ်ဒီကကတော့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်မှုနဲ့ပူးပေါင်းလှုပ်ဆောင်မှုပါပဲကျွန်တော်အခုခေတ်ဒေါ်လာကြီးလုံနေတဲ့လူငယ်တွေအပေါ်မှာယုံကြည်မှုရှိပါတယ်ပုံလင်းလင်းပြောရရင်လွန်ခဲ့တဲ့3-4နှစ်လောက်ကဆိုရင်ကျွန်တော်တို့ကိုယုံကြည်မှုမရှိပါဘူးကျွန်တော်ယုံကြည်တာကကျွန်တော်တို့ကော်တူလေးနေမျိုးကိုကျွန်တော်တို့ကလွဲပြီးတော့ဘယ်သူမှမထိန်းချုပ်နိုင်ပါဘူးနောက်ပိုင်းမှာတော့တိုင်းဒါလက်နက်ကင်တွေဟာအာနာရှင်စစ်တပ်ကိုတွန်းလှန်ပြီးတော့တို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တော်လှန်နေတဲ့အခြေအနေကိုပို့ပြီးတော့ကျွန်တော်ယုံလာပါတယ်ဒါပေမဲ့အတူတကောလက်တွဲလှုပ်ဆောင်ပြီးတော့အားကောင်းပြီးတကယ်ငြင်းချမ်းတဲ့နေမျိုးတွေမှာအတူရှင်တွဲနေထိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒီလိုပူပေါင်းပြီးတော့အာဏာရှင်စစ်တပ်ကိုအတူတိုက်ထုတ်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာမှတန်တရားဖြစ်เสียလည်းမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်ခုဖြစ်နေတဲ့တိုက်ပွဲမှာတွားပြီးတော့မြင်ရတာကတော့လူငယ်ခေါင်းဆောင်တွေကတိုက်ပွဲတွေမှာဥဆောင်ပြီးတော့တွန်းလှန်နေကြပါတယ်။ခေါင်းဆောင်မှုလွဲပြောင်းပေးရတဲ့ပုံစံတွေဟာတကယ့်ကိုစနစ်ကျပါတယ်။သူတို့တွေဟာထူးချွန်နေမကဘူးရဲရင်ပါတယ်။သူတို့လိုချင်တာကိုရအောင်ယူတတ်ကြပါတယ်။ကျွန်တော်တို့အနေနဲ့ဘယ်တော့မှရှုံးတဲ့ဘက်မှာမရှိပါဘူး။ကျန်တဲ့ကင်ပြီးတိုက်တာကတော့50ရာခိုင်နှုန်းလောက်ပဲထားကျန်တဲ့50ရာခိုင်နှုန်းလောက်ကအုံနောက်နဲ့ဆုံးဖြတ်ပြီးတော့နှလုံးသားနဲ့တိုက်ပွဲဝင်ဖို့ပါဒီလိုပဲရှေ့ဆက်ပြီးတော့အချိန်နည်းငယ်ကြာကြာနဲ့ပြင်းပြင်းထန်ထန်ဆက်သွားနိုင်မယ်ဆိုရင်မကြပါဘူးကျွန်တော်တို့ဘန်းတိုင်ကိုရောက်လိမ့်မယ်လို့ယုံကြည်ပါတယ
် and a little harder and I think our goal is not that far you know to achieve
ဒါကတော့နော်ဝေနိုင်ငံသားကရင်လူငယ်ဝါကသူ့ရဲ့ပြည်တော်ပြန်ပြီးတော်လန်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတော့စေတနာဝန်ထမ်းလှုပ်ဆောင်နေတာတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဒီစီစဉ်မှာဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
။ဒါကတော့နိုင်ငံတကာရောက်နေတဲ့မြန်မာလူငယ်တွေစစ်အာဏာရှင်ကိုတော်လန်ဖို့အတွက်နေဆက်ဖြတ်ကျော်ပြီးတော့ပြန်လာတဲ့အကြောင်းကိုယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောက်စာကပြောပြပေးသွားတာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ရမယ်အလှည့်ပါ။ Hamas တွေကိုအပိတိုင်ချိန်မုံပြီးသွားတဲ့အထိဂါဇာကိုထိုးစစ်ဆင်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကပြောထားပြီးမယ်လေအခုအခါမှာတော့အောက်တိုဘာ9ရက်နေ့ကဟာမတ်စ်တွေဖမ်းဆီးသွားတဲ့ဒဇာဂန်200လောက်ပြန်လွှတ်ပေးမယ့်အစီအစဉ်တွေအတွက်ညှိနှိုင်းနေရဆိုတာမျိုးကိုနက်တန်ယာဟုကတနင်္ဂနွေနေ့ကပြောပါတယ် VOA သတင်းတောက် Veronica Belderes Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးပါမယ်ရှင်
ဆော်ဒီအာရေဗျမှာကျင်းပတဲ့အာရဗ်ခေါင်းဆောင်တွေရဲ့အရေးပေါ်အစည်းအဝေးကနေဂါဇာကိုထိုးစစ်ဆင်နေတဲ့အစ္စရေးအပေါ်ပြင်းပြင်းထန်ထန်ရှုတ်ချပါရယ်အမေရိကန်ကတော့သူတို့ရဲ့သဘောထားနဲ့ပတ်သက်ပြီးတော့အခုလိုထပ်လောင်းပြောဆိုပါရယ
် We believe in the importance
စစ်ပွဲဥပဒေသားရဲ့အရေးကြီးပုံကိုကျွန်တော်တို့အလေးထားယုံကြည်ပါရယ်အရက်သားတွေကိုအကာအကွယ်ပေးဖို့လုံနိုင်တာတွေအားလုံးလှုပ်ဆောင်နေတဲ့အချိန်ထဲမှာအစ္စရေးအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်ဆန့်ကျင်ဖို့အခွင့်အရေးရှိပြီးသူတို့နောက်ကနေကျွန်တော်တို့ကလည်းဆက်လက်ရပ်တည်သွားမှာပါ
ဂါဇာမှာပါလက်စတိုင်းအများပြတည်ဆုံနေဆိုတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့မေးမြန်းရမှာအစ္စရေးဝန်ကြီးချုပ်ကအခုလိုပြောပါတယ
် I think any civilian
အရက်သားတွေထိခိုက်တည်ဆုံနေဆိုတဲ့ကိစ္စဟာကြေကွဲစရာဖြစ်ရပါဒါပေမဲ့အဲ့ဒီအရက်သားတွေဂါဇာကထွက်မသွားရဘူးဆိုပြီးတနက်နေ့ချိန်တားဆီးထားတဲ့ Hamas တွေကိုပဲလုံးလုံးလျလျအပြစ်တင်သင့်ပါတယ် NLK နဲ့ဒေတာအဖြစ်ကျွန်တော်တို့သတ်မှတ်ထားတဲ့နေရာတွေမှာရောတခြားနေရာတွေမှာပါသူတို့ကစိတ်ထင်တိုင်းရန်ကားနေတာပါ။
အောက်တိုဘာ9ရက်နေ့ကဟာမတ်စ်တွေဖမ်းဆီးသွားတဲ့ဒဇာဂန်တွေပြန်လွတ်လာအောင်ကြိုးပမ်းနေတယ်လို့လည်းအစ္စရေးဘက်ကပြောပါတယ်
။ Extraordinary work that the IDF is doing.
တို့ဒီကြက်တရရဖို့နဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကဟာမတ်စ်ခေါင်းဆောင်ပိုင်းကိုဖိအားပေးနေပါတယ်။တကယ်လို့သာကျွန်တော်တို့ယူမှန်းချက်အောင်မြင်မယ်ဆိုရင်ကျွန်တော်တို့ကြေညာသွားမှာပါ။
အခုစစ်ပွဲပြီးဆုံးသွားတဲ့အခါမှာဂါဇာဒေသလုံခြုံရေးနဲ့ပတ်သက်ပြီးအစ္စရေးကတာဝန်ယူသွားမှာပါဒါပေမဲ့လည်းအုပ်ချုပ်ရေးဘိုင်းနဲ့ပတ်သက်ပြီးတော့အခုလိုပြောပါရယ
် As far as the civilian management of Gaza
အရက်သားတွေအုပ်ချုပ်တဲ့ဂါဇာမှာဒီနယ်မြေစစ်မဲ့ဇုံဖြစ်ရေးနဲ့အစွန်းရောက်အတွေးခေါ်ယူဆကင်းရှင်းတဲ့ဒေသဖြစ်ဖို့ ဒီနှစ်ခုကိုကျွန်တော်တို့မြင်တွေ့လိုပါတယ်အခုတတိတော့ပါလက်စတိုင်းအာဏာပိုင်တွေအပါအဝင်ဘလို့အဖွဲ့အစည်းတွေကမှဒီလိုအခြေအနေကိုအကောင့်ထဲဖော်နိုင်တာမတွေ့ရပါဘူ
းဂါဇာကဆေးရုံတွေထိခိုက်ပျက်စီးမှုမရှိရလေအောင်ကုလသမဂ္ဂအဖွဲ့အစည်းတွေကတောင်းဆိုနေတဲ့အချိန်ထဲမှာပဲဂါဇာကအရက်သားတွေဘေးကင်းရာဆက်လက်ခတ်ခွာနေကြပါလိမ့်ခင်ဗျာ
ဟာမတ်စ်ဒီဖန်စီထားတဲ့ဒဇာကန်200လောက်ပြန်လွှတ်ပေးဖို့ညှိနှိုင်းနေတဲ့အကြောင်းကိုအမေရိကန်နိုင်ငံရဲ့အစီအစဉ်မှာကိုအောင်ကပြောပြပေးတာကိုနားဆင်ကြရတာပါအခုဆက်ပြီးတော့ကဘာတလွားခီးသွားအစီအစဉ်လှည့်ပါတရုတ်ပြည်မှာကြီးနဲ့မဝေးလာတဲ့ထိုင်ဝမ်ကျွန်းတစ်ခုပေါ်မှာစစ်ဘေးရန်ရှိနေသေးတယ်ဆိုတာကိုအမှုပညာလက်ရာတွေနဲ့ပြသထားပါတယ်တရုတ်ပြည်တွင်စစ်ကာလတွေတုန်းကဘလို့အခြေအနေတွေနဲ့နေခဲ့ရလဲဆိုတာကိုအမှုပညာဖန်တီးမှုတွေအတန်တွေမီးတွေနဲ့ပြထားတဲ့မာချူကျွန်းစုကိုမဆုမျက်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါမယ်နားဆင်ကြည့်ပါအောင်ရှင်
အရှေ့တရုတ်ပင်လယ်ထဲမှာရှိတဲ့ထိုင်ဝမ်ပိုင်းမာချူကျွန်းငယ်လေးဟာပထဝီအနေအထားအရထိုင်ဝမ်ထက်တရုတ်ပြည်မကြီးနဲ့ပိုပြီးတော့နီးပါတယ်။တိုင်ပင်မြို့ကိုလေယာဉ်နဲ့မိနစ်50လောက်သွားရပေမဲ့တရုတ်ပြည်မကြီးစီကတော့တင်မောနဲ့သွားရင်မိနစ်20ပဲကြာပါတယ်။ထိုင်ဝမ်ဟာသူတို့အပိုင်ဖြစ်တယ်လို့ပြောပြီးအချိန်မရွေးပြန်သိမ်းပိုက်နိုင်တယ်လို့တရုတ်အစိုးရကချိန်ချောက်နေချိန်မှာတရုတ်ပြည်မကြီးရဲ့ရန်မအေးသေးဘူးဆိုတာကိုမာချူကျွန်းပေါ်မှာအမှုပညာလက်ရာတွေနဲ့ပြသထားပါတယ်။နိုဗ ెంబ ာလလည်းအထိYour country needs you, glory of military spirit လို့အဓိပ္ပာယ်ရတဲ့အမှုပညာပြပွဲအတွင်းမှာမာချူကျွန်းအနှံ့ဒေသခံအမှုပညာရှင်တွေရဲ့လက်ရာတွေကိုပြသထားတာဖြစ်ပါတယ်။1949ခုနှစ်တုန်းကတရုတ်ပြည်တွင်စစ်မှစစ်ရှုံးပြီးထွက်ပြေးရတဲ့ကူမင်တန်ရဲ့အမျိုးသားရေးဝါဒီတပ်တွေမာချူကျွန်းမှာအခိုင်အမာတပ်ဆွဲနေရယူပြီးတော့ကျွန်းပတ်လယ်တောင်တွေမှာလှိုင်းကူတွေဖောက်ဘုံခိုကျင်းတွေဆောက်လုပ်ခါခံတပ်ကျွန်းလို့လုပ်ခဲ့ကြပါတယ်။အခုတော့အသုံးမပြုတော့တဲ့အဲ့ဒီနေရာတွေကိုအမှုပညာပြပွဲအတွင်းမှာအများပြည်သူလေ့လာနိုင်အောင်လို့ဖွင့်ပေးထားပါတယ်။ဘုံခိုခြင်းတွေလို့လှုပ်ထားတဲ့လှိုင်းကူတွေတဲကိုဝင်လိုက်တာနဲ့ဘေးလွတ်အောင်ပြေးဖို့အိုအော့စ်ဖဲတံတွေကိုကြားနိုင်တယ်လို့တချို့နေရာတွေမှာတနက်ပြတံတွေကိုလည်းကြားနေအောင်လို့လှုပ်ထားပါတယ်
။你现在看过去的每一个山
ဒီပတ်ဝန်းကျင်မှာမြင်ရသမျှတောင်တွေထဲမှာလှိုင်းကူတွေဖောက်ထားပါတယ်။မာချူကျွန်းကိုကမ္ဘာမှာလှိုင်းကူအများဆုံးကျွန်းလို့တော့ပြောရမှာပါ။ဘူးမဖောက်ထားတဲ့တောင်ဆိုတာမရှိပါဘူး။ကျွန်တော်တို့ငငယ်တုန်းကအဲ့ဒီလှိုင်းကူတွေထဲမှာပဲလှုပ်ရှားရှိတာအလုံးလှုပ်ခဲ့ကြတာပါ။အ
ဲ့ဒီတုန်းကအခြေအနေကိုဒီကျွန်းပေါ်မှာကြီးပြင်းခဲ့ကြသူတွေအခုချိန်ထိမမေ့နိုင်ကြသေးပါဘူး
။ဒီကျွန်းကိုမစောက်ဘူးသူပြင်းတဲ့火爆射击啊都
ကျွန်တော်တို့ငငယ်တုန်းကဘုံကျဲပြီးဆိုဘုံကိုချင်းတဲ့ဝင်ပုန်းခဲ့ကြရပါတယ်အဲ့ဒီအချိန်တွေကတော့တကယ်အိမ်မက်ဆိုးတွေလိုပါပဲအခုခံစားရတဲ့ငြိမ်းချမ်းမှုဆိုတာလွယ်လွယ်နဲ့ရတာမဟုတ်ပါဘူ
းအမှုပညာကျွန်းအဖြစ်အသင်ပြောင်းထားတဲ့မာချူကျွန်းပေါ်မှာဓာအားပေးဆက်ရုံဟောင်းကြီးကိုလည်းအမှုပညာပြာခန့်အဖြစ်နဲ့အသင်ပြောင်းထားပါတယ်အခုအသုံးမပြုတော့တဲ့ဆက်ရုံထဲမှာအတန်တွေမိအောင်တွေတုံးပြီးတော့ပြည်တွင်းစစ်ကာလကအခြေအနေကိုပေါ်လွင်အောင်လို့ပြသထားတာပါ
我们想要用光去让参观者可以回到当时的
时光。是不会搞那种啊中文嘛你都会是大瑞不如你给亚的来说啊拉来都会地洋米洋都会通塔吧嘞。
那我们在做灯光的规划设计。
也是这样被使用行业对米洋的上一线通调部生产的卡嘛这个变比较卖洋变不如可以 carry 世界来说啊古巴对表现的对电脑的洋务有钱给他批判的。
ညာဘက်မိဖြတ်ထားချိန်မှာဘလို့နေခဲ့ကြရတယ်ဆိုတာကိုပေါ်လွင်နေအောင်လှုပ်ထားတာလို့ပြောပါတယ်
။那最用最重要那个所谓的发电机组的空间就是
ဓာပေးစက်ရုံကြီးထဲမှာအဓိကအကျဆုံးကဓာပေးစက်တွေဖြစ်ပါတယ်။အဲ့ဒီဓာပေးစက်တွေအနီရောင်နဲ့လိမ်မော်ရောင်မီးတွေထွန်းပြီးဒီစက်ရုံရဲ့အသက်ဆိုတာပေါ်လွင်အောင်လှုပ်ထားပါတယ်။အဲ့ဒီအချိန်တုန်းကရက်စစ်မီးကအကန့်အသတ်နဲ့ပဲရတာပါ။စစ်ပွဲကာလကညာဘက်ဆိုမိဖြတ်ထားတာဖြစ်လို့ရက်စစ်မီးကတိတ်ကိုတန်ဖိုးရှိတဲ့အရာဖြစ်ပါတယ်။မိဖြတ်ထားချိန်ဆိုရင်လူတွေကဖျောင်းနိုင်မီးထွန်းပြီးနေကြရပါတယ်။မီးနဲ့မီးအောင်ပေါ်လွင်အောင်အနီရောင်နဲ့လိမ်မော်ရောင်မီးတွေထွန်းပြီးတော့ပြသထားပါတယ်။
ဒါအပိစက်ရုံထဲဝင်လိုက်တာနဲ့စစ်တွင်းကာလကအချိန်တွေကိုပြန်ရောက်သွားသလိုခံစားရအောင်လို့စန္ဒယာဇံတွေကိုလည်းဖွင့်ပေးထားပါသေးတယ်
။我希望走进去的观众可以感觉到有电流。ဒါအပိ
စက်ရုံထဲရောက်လာသူတွေအနေနဲ့သူတို့ခန္ဓာကိုယ်တွေကိုလျှက်စစ်ဓာတ်တွေစီးဝင်သွားပြီးတော့ဒီစက်ရုံကြီးရဲ့ခုံပေါင်းတံကိုနှလုံးသားထဲမှာခံစားသွားစီဖို့မျှော်လင့်ပါတယ်။
မာချူကျွန်းပေါ်မှာအမှုပညာလက်ရာ installation တွေထားရှိပြသဖို့အဓိကဆောင်ရွက်ခဲ့ကြတဲ့အမှုပညာရှင်တွေကိုယ်တိုင်စစ်ပွဲအချိန်တွေတုန်းကသူတို့ဖြတ်တန်းခဲ့ရတဲ့အခြေအနေတွေကိုပြန်လည်အမှတ်ရပြီးတော့ပုံဖော်ထားကြတာဖြစ်ပါတယ်
那在竞技方面，就是说他谅解工作防叛逃啊这些啊，他不让人
去。欧洲也偷他给的钱弄啊，干在车队面积细个吧嘞。台湾苏亚个路里出兵嘛，苏亚将干结果被没抓把握。伢们所以来米北京个干在他的路，伢们出呀美国来偷变他吧嘞。伢国内叫人呢，爸妈们留下了把握。因为嘛，米村他那个让边家人们面子也把握，哎，路你个呀了吧？事业也按那个酒店多吃杯，地主妈妈干得吃对楼开了吧？
啊，可楼开开了，前头的阿妈你听给咱家人说，十八吃吃嘛个，都给俺们留了把握。大将嘞，都说中国人家呢，中吃点是那个，那边伢来伢人呢，包轮安路盘地他家人吃把嘞。第二个台湾个边嘞，顶白梅路事业也按阿边清仓的人嘛。弄呢，清朝你那个让盲目无路的那边伢先个表话嘞。
软实力我们不怕他，我们怕他被他封锁。所以说你在
你妈几个你苗种表清朝你那瑞个，就那如果没交保，清朝穆瑞呢，提个样老了嘛，我被收银吧嘞。就那如果让马祖军爷那边伢来呀瑞个，啊，算我等来的老缅甸大妈吧。你妈几个便宜的收银嘞，就那如果迎接穆班呀，便宜上大步一点吧呗。
台湾所有欧洲人马心里边没阿瓜阿维亚，比马今年不尼的马就真宝马。南岸一亚台湾国超看边没，西伯一亚比马今年不比罗尼在前头里来西家娃嘞。这边没阿龙加罗十片八个没罗拉家娃不，大将嘞，那是一一层层片里的，而且那个罗瑞亚他让么好朴素，然后没没阿罗，阿努边伢来亚瑞呢，盘地边大他让片巴嘞。的青龙啊，是看着皮克的军宝啊，是军家了东边的尼亚瑞哈，酷热，那边伢来亚瑞将，土家来巴西亚尼亚瑞骗你吧嘞！这青年马尾，人家某个不比着对面比我离他家不，特地背你的路来骗你吧嘞些，怎么随便摸摸？
စီဗီယန်တန်နေသေးတယ်ဆိုတာကိုကဘာတော်ဝန်ကလူတွေသိစေဖို့အတွက်အနုပညာလက်ရာတွေနဲ့ထိုင်ဝမ်ရဲ့မာချူကျွန်းမှာဖန်တီးဖော်ပြထားတာကိုမဆုမျက်မှွန်တင်ဆက်ပေးထားတဲ့ကဘာတလောအခီးသွားအစီအစဉ်ကနေနားဆင်ကြရတာပါအခုဆက်ပြီးတော့တန်နေသေးတဲ့အချိန်တွေမှာဒီနေ့အတွက်သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကဆက်လက်တင်ပြပေးပါမယ်ရှင်
မနက်ကမှစစ်အာဏာသိမ်းကြီးတဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးအကျပ်တွေကိုဖြည့်ဆင်းရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုဆက်လက်အားပေးသွားမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။မြန်မာအရေးဖြည့်ဆင်းဖို့အာဆီယံကချမှတ်ထားတဲ့ပုံသဘောတူညီချက်၅ရပ်နဲ့မြန်မာပြည်သူတွေကိုလည်းအားပေးထောက်ခံမယ်အကြောင်းအာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသမ္မတဂျိုကိုဝီဒိုဒိုနဲ့သမ္မတဘိုင်ဒန်အင်ဂျီရိုမာမနေ့ကတွေ့ဆုံတဲ့အချိန်မှာထုတ်ပြန်တဲ့ပူးတွဲညီညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အိန္ဒိယမြန်မာနယ်စပ်အနီးရီခေါ်ရာမှာရှိတဲ့မြန်မာစစ်ကောင်စီတပ်စခန်းကိုချင်းပူပေါင်းတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့မြန်မာစစ်သားတွေက42ဦးဟာလာရောက်အဖမ်းခံခဲ့တာဒါမှမဟုတ်ဖမ်းဆီးရမိတာတွေရှိခဲ့တယ်လို့ပြည်내အစိုးရရဲချုပ်လာလ်ပြတ်ထန်းကခရမ်းတဲကဒီကနေ့ပြောကြားလိုက်ပါတယ်ဒီကနေ့မနေ့မှာမြန်မာစစ်သား2ယောက်ကိုမီဇိုရန်ရဲတပ်ဖွဲ့ကထမှန်ဖမ်းဆီးခဲ့တဲ့အပြင်ဒဏ်ရာရတဲ့ရဲဘော်2ဦးကိုလည်းတွေ့ရှိခဲ့တယ်လို့ဆိုပါတယ်မြေမြုပ်မိုင်းအသုံးပြုမှုတွေကိုတားဆီးပေမဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှားမှာမိုင်းအသုံးပြုမှုတွေရှိနေစေဖြစ်ပြီးနောက်ထပ်အသုံးပြုနေတဲ့နေရာတွေလည်းတိုးလာနေတယ်လို့အစင်ခါစာတစ်ကဖော်ပြလိုက်ပါတယ်။လက်နက်ကန်ပြပခါတွေပေါ်ပေါက်နေတဲ့မြန်မာ၊ရုရှား၊ယူကရိန်းနိုင်ငံတွေမှာပြီးခဲ့တဲ့နှစ်ထဲလူသတ်မိုင်းတွေအသုံးပြုခဲ့ကြသလိုအနည်းဆုံးနောက်ထပ်၅နိုင်ငံမှာလက်နက်ကန်အဖွဲ့အစည်းတွေကအသုံးပြုခဲ့တာတွေတွေ့ရတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။အစိုးရခံစားပြုစုတဲ့ကာလအတွင်းမှတ်တမ်းတွေအရမြန်မာလက်နက်ကိုင်အဖွဲ့အစည်းတွေကလူသတ်မိုင်းတွေကြဲကြဲပြန့်ပြန့်သုံးဆွဲခဲ့တာတွေ့ခဲ့ရပြီး1999ခုနှစ်မှာပထမဆုံးအကြိမ်အစိုးရခံစားထုတ်ပြန်ခြင်းကစပြီးတော့မြန်မာနိုင်ငံမှာနောက်ထပ်မိုင်းအသုံးပြုမှုတွေကိုတွေ့လာရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကကုမ္ပဏီတစ်ခုမှဖမ်းဆီးချုပ်နှောင်ခံထားရတဲ့တောင်ကိုရီးယားနိုင်ငံသား19ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။ရှမ်းပြည်နယ်တချီလေးမြို့ကတရားမဝင်ကုမ္ပဏီတစ်ခုမှချုပ်နှောင်ခံထားရကနေမြန်မာစစ်တပ်နဲ့ရဲအာဏာပိုင်တွေရဲ့အကူအညီနဲ့ကယ်ထုတ်နိုင်ခဲ့တာလို့လည်းတောင်ကိုရီးယားနိုင်ငံသားဌာနကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းဒီကုမ္ပဏီကိုမြန်မာရဲတွေကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ကယ်တင်ခဲ့တဲ့အဲ့ဒီကိုရီးယားနိုင်ငံသားတွေကိုပြီးခဲ့တဲ့တနင်္လာနေ့ကရန်ကုန်မြို့ကိုဘေကင်းကင်းနဲ့လွှဲပြောင်းနိုင်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံသားဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျအင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်
Asun Zong, Ate Bine, Bidi de Daga, Jodi Jombogo, Runya, Ayak Nialau, Lena Yalagere, Lo, Indonesia Tawan Shiturega, Piavare, and Yotumina Kali, Yadu Pawan, Runya Muslim, Tia Kuza Choyaha, Ingane Manabanga, Lutu Kimura Niago, Sayo Laralo, Indonesia Yeta Yashituga, Piavarekne.
ငါညာရဲ့အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမမှာစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အက်ဆန်တိုးစ်နဲ့ဟယ်လန်တို့ဖြစ်ပါတယ်ရှင်တော်တာရှင်တွေနေနဲ့
This program has come to